Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညပိုင်း VOA စီးရီးကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24.25/32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမဒီညတွေ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရရန်ရည်တချို့ရဆိုင်ထားတာအဆုံးသတ်စေမဲ့မူကြမ်းတစ်ခုကိုအထက်လွှတ်တော်မှာတင်သွင်းပါတယ်ဓာတုလက်နက်တွေသုံးဆွဲမှုနဲ့ရုရှားအရာရှိကို EU ကအရေးယူပေးဆွမှုတွေချမှတ်ပါတယ်ရခိုင်ပြည်နယ်အတွင်းအစိုးရနဲ့ AA ကြားကတိုက်ပွဲတွေကြောင့်ထွက်ပြေးနေရသူတွေအကူအညီပေးရေးအခက်အခဲဖြစ်နေတဲ့ပေါ်ဆိုရင်ကြောင်း INGO အဖွဲ့တွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နဲ့အတူတင်ပြပေးမှာပါခင
်ဟုတ်ကဲ့ပါရှင်ကချင်ပြည်နယ်ဆွေရဖွဲ့ဝင်ဝင်ကြီး3ယောက်ကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြည်သူကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်ခြေဆိုင်အရက်ဖက်အဖွဲ့ကြီးတွေကဝင်ကြီးချုပ်ဒေါက်တာခက်အောင်ကိုလိမ့်မှုပြီးတော့ဇန်နဝါရီလ22ရက်နေ့တင်းသာနယ်ရဲစွန်းနဲ့စာပေးပို့ထားပါတယ်
။ဘာပဲဖြစ်ဖြစ်ခုဝင်ကြီးချုပ်တုံးအိုးတခါလဲအဲ့လိုမျိုးထက်ရတဲ့အတွက်ကြောင့်ကျမတို့ကအဲတော်တော်ဆိုရင်မြင်တယ်ခုလောလောဆယ်မှာကျတော့ကျမတို့ဒီ
ဒီလိုစာပေးပို့ထားတဲ့အရက်ဖက်အဖွဲ့စည်း39ဖွဲ့တဲ့ကကိုယ်စားလှယ်တယောက်ဖြစ်တဲ့ဒေါ်ခွန်နမ်ကသူ့သဘောထားကိုခုလိုပြောတာကိုကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အင်းအင်းနဲ့မြမတက်မတော်ကြာဆက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးအခြေအနေကလောသမကရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ထူးကိုယ်စားလှယ်ရဟင်းလီရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အကြောင်းနောက်မန္တလေးတိုင်းညောင်ဦးမြို့နယ်ကဇေဒီတွေကိုဆက်ပြီးတော့ပြည်ပြင်ထိမ့်သိမ့်ရေးစတဲ့အကြောင်းတွေကိုဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့နန်းလောင်တို့ကကြည်ညာပေးပါလိမ့်မယ်ရှင
်။အမေရိကန်ဆူရရန်နဲ့ချိုရဆိုင်ထားရတာကိုအဆုံးသတ်စေမဲ့အသုံးစေးမူကြမ်းတစ်ခုကိုအထက်လွှတ်တော် Republican အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရဆက်ဆက်ညှိနှိုင်းရေးအစီအစဉ်လို့ခေါ်တဲ့အဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့ဒီအဆိုပြုချက်ဟာဘယ်မှခိရောက်မှာမဟုတ်ကြောင်းဒီမိုကရက်တွေကပြောပါတယ်။ရွေးကောက်ပွဲမဲ့ဆက်စည်းရုံးရေးကာလတွေကလည်းကနေဆက်ဖြတ်ချက်ဝင်ရောက်လာတဲ့တရားမဝင်ရွှေပြောင်းနေထိုင်သူတွေနဲ့မွေးရေးဆေးဝါးတွေကိုဟန်တာရေးအတွက်မရှိမဖြစ်လိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးသမ္မတထရန့်ကတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကိစ္စဟာနှစ်ဖက်နိုင်ငံရေးအရာသဘောထားကွဲပြားနေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။တိုင်းတိဆောက်မဲ့အစီအစဉ်ဟာအကုန်ကြများပြီးရည်မှန်းချက်ကိုထိရောက်အောင်မြင်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့ဒီမိုကရက်တီဘက်ကတုံ့ပြန်ပြောဆိုနေပြီးနယ်စပ်မှာခလုံးဝင်းလျှောက်ထားသူတွေကိုစီစစ်နိုင်ရေးအတွက်လွှင့်မှုကြီးကြပ်ရေးဆိုင်ရာတရားဥပဒေတရားသူကြီးတွေကိုတိုးမြင့်ခံထားတာ၊နေဆက်မှာစီစဉ်မှုတွေလုပ်နိုင်တဲ့ဤပညာတွေတိုးမြင့်တက်စင်တာတွေလုပ်နိုင်ရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့အဆိုပြုထားပါတယ်။အဲ့ဒီအဆိုပြုချက်ဒီပါဝင်တဲ့အစိုးရသုံးစိမူကြမ်းတွေကိုအောက်လွတ်တော်ဒီမိုကရက်တွေကတင်သွင်းထားကြပြီးဖြစ်ပြီးလာမယ့်သတင်းပတ်အတွင်းမှာလည်းထပ်မံတင်သွင်းကြဖို့အစီအစဉ်ထားပါတယ်။ Republican ရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့လူများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားပေမယ့်အင်ကာနေ့မှာတော့ဖြစ်နိုင်ခြေမရှိသေးပါဘူး။
ပရတီနိုင်ငံမှာပြေးခဲ့တဲ့နေ့ကရုရှားသရှိုးဟောင်းတူကိုအယုံကျော်ထိခိုက်စေတဲ့ဓာတုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ရုရှားထောက်လှမ်းရေးအကြီးအကဲတွေကိုဥရောပသမဂ္ဂ EU ကတန်ခတ်ပိတ်ဆို့လိုက်ပါတယ်။ဆာဂေးခရပါနဲ့တမိဖြစ်သူယူလီယာတို့ကိုဓာတုအစိမ့်နဲ့တိုက်ခိုက်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဖက်ထောက်လှမ်းရေးအကြီးအကဲနဲ့ဒုတိယအကြီးအကဲပါဝင်တာဝန်ရှိသူ၄ဦးတို့ကို EU နိုင်ငံခြားရေးဝန်ကြီးတွေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမနေ့တနင်္လာနေ့ကတွေ့ဆုံပြီးတော့ပိတ်ဆို့မှုတွေချမှတ်လိုက်တာပါ။အရေးယူခံရတဲ့ရုရှားအရာရှိတွေရဲ့ခီးတော်လာခွင့်ကိုကန့်တက်လိုက်တယ်လို့ EU မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တာပါ။တီတန်ခပိတ်ဆို့မှုဟာအခြေအမြင်မရှိတဲ့လုပ်ရပ်ဖြစ်တဲ့ဆိုပြီးရုရှားနိုင်ငံကပယ်ချလိုက်ပါတယ်။ဓာတ်ရုပ်အစိမ့်နဲ့တက်ခဲ့ခဲ့တယ်လို့ဆိုရဲဆွဆွဲမှုနဲ့ပတ်သက်ပြီးဘလို့အထောက်အထားမျိုးမှမကြားသေးဘူးလို့လည်းရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။အခုလိုမိတ်ဆွေမဆန်တဲ့လုပ်ရပ်ကိုလက်တုံ့ပြန်ခွင့်ရှိတယ်လို့လည်းရုရှားနိုင်ငံကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံဟာတင်းလာနေကစစ်ချေဆက်စခန်းတစ်ခုကိုတာလီဘန်အကြမ်းဖက်ရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်အင်္ဂါနေ့မှာအဲ့ဒီတိုက်ခိုက်မှုကနေပြန်လည်နှလန်ထုဖို့ကြိုးစားနေပါတယ်။တန်းပြည်အခြေပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ55ဦးသေဆုံးပြီး80လောက်ထိခိုက်ဒဏ်ရာရခဲ့တာမှာအများစုဟာစစ်သားတွေဖြစ်တယ်လို့ဒေသခံအရာရှိတွေကပြောပါတယ်။အစိုးရကိုလိုလားတဲ့ပြည်သူစစ်အဖွဲ့တွေအတွက်စစ်တင်နန်းကြောင်းအဖြစ်အသုံးပြုပြီးထောင်လိုင်းရေးအဖွဲ့ရဲ့ကွက်ကွက်မှုအောက်မှာရှိတဲ့အဲ့ဒီအဆောက်အုံတိုက်ခိုက်ခံရမှုကြောင့်တေဆုံးသူအရေးအတွက်ဟာမူလကထင်ထားတာလေပိုများလာနိုင်တယ်လို့ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။တနင်္လာနေ့ကတာလီဘန်အသေးခံတိုက်ခိုက်ရေးသမားကဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ဟန်ဗီကာကိုမိုက်ဒန်ဝါဒခရိုင်မှာ အဲ့ဒီစစ်အခြေစိုက်စခန်းအတွင်းကပင်မအဆောက်အဦတွေကိုဝင်မောင်းပြီးတော့ဖောက်ခွဲတိုက်ခတ်ခဲ့တာလို့ခရိုင်ကောင်စီဝင်ခါဝါနင်းဆူလ်တန်နီကပြောပါတယ်တိုက်ခတ်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းတာလီဘန်ဖွဲ့ကပောက်ကွဲမှုဖြစ်ပြီးနိုင်ပိုင်းအချိန်မှာပဲသတင်းမီဒီယာတွေထံကြေညာချက်ပေးပို့ခဲ့ပါတယ်တိုင်းပြည်တစ်ဝက်လောက်ကိုထိန်းချုပ်ထားတဲ့တာလီဘန်ဖွဲ့ဟာနေ့စဉ်နေ့ပါတိုက်ခတ်မှုတွေကိုပြုလုပ်နေတာမှာများသောအားဖြင့်စိုးရိမ်မှုတွေအပြည့်ရှိနေတဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခတ်လေရှိပါတယ်
အာဖဂန်နစ္စတန်နိုင်ငံပြည်တွင်းငြိမ်းချမ်းရေးအတွက်ကတားနိုင်ငံမှာအမေရိကန်တို့နဲ့နရတဆွေးနွေးပွဲတွေဒီကနေ့ဆက်ပြီးကျင်းပနေတယ်လို့အာဖဂန်တာလီဘန်တို့ကပြောပါတယ်။အာဖဂန်ပြန်လည်ပေါင်းစည်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆလမေခါလီဇတ်ဦးဆောင်တဲ့အဖွဲ့နဲ့တာလီဘန်ကိုယ်စားလှယ်တို့ကြားကတားမှာပြီးခဲ့တဲ့လအတွင်းအချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဇင်ဘာလတုန်းကလည်းအာရဗ်စော်ဘွားများပြည်ထောင်စု UAE မှာတွေ့ဆုံဆွေးနွေးခဲ့ကြပါသေးတယ်။ကတားကောင်းဆောင်တဲ့တွေ့ဆုံမှုဒိုဟာမြို့ကိုပါကစ္စတန်ဝန်ချုပ်အီမရာခန်မနေ့တနင်္လာနေ့ကရောက်လာချိန်မှာပဲတာလီဘန်တို့ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်လာပါ။အာဖဂန်ပြည်တွင်းစစ်ကိုနိုင်ငံရေးအရာအဖြစ်ရှာနိုင်ရေးစစ်ဆန်ညှိနှိုင်းမှုမှာပါဝင်ကူညီဖို့အားပေးတိုက်တွန်းတဲ့အနေနဲ့ကတားခီစဉ်အတွင်းတာလီဘန်တာဝန်ရှိသူတွေနဲ့လည်းဝန်ကြီးချုပ်ခန်တွေ့ဆုံမှုအလားအလာရှိတယ်လို့တန်တမန်ရက်ွက်ကလာတဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်။ပဋိပက္ခတွေအဆုံးသတ်ရေးတာလီဘန်တို့နဲ့တန်တမန်ရေးကြိုးပမ်းမှုတွေလက်တလောလာတွေအတွင်းတိတိတသာတိုးတက်လာပေမဲ့တိုက်ခိုက်မှုတွေကတော့ရပ်မသွားသေးပါဘူး။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအိန္ဒိယဆိုရကဖမ်းဆီးမှုတွေပြုလုပ်လာနေတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားရင်းအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်မှာပြည်မီနေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်32ယောက်ကိုအိန္ဒိယဆိုရကအင်္ဂါနေ့မှာဖမ်းဆီးလိုက်ပါတယ်။သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုဝင်ဖို့ကြိုးစားတာကိုဘင်္ဂလားဒေ့ရှ်အဆိုရကလက်မခံတာကြောင့်အဲ့ဒီလိုနေစပ်မှာပြည်မီနေခဲ့ကြတာပါ။အိန္ဒိယနိုင်ငံအတွင်းကနေရာအနှံ့မှာဖြန့်ကျက်ရောက်ရှိနေကြတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာတိုင်းပြည်အတွက်လုံခြုံရေးအရာအနေရှိတယ်ဆိုပြီးမြန်မာနိုင်ငံဘက်ပြန်ပို့ရေးအတွက်လက်ရှိအာနာယဟိန္ဒူဘာသာရေးအစွန်းရောက်အစိုးရကဆင်းအတိအကျကောက်ယူဖို့ဒေသခံအာဏာပိုင်တွေကိုညွှန်ကြားချက်ထုတ်ပြန်ပြီးတဲ့နောက်မှာရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတာဖြစ်ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါပါဝင်တဲ့ရိုဟင်ဂျာအုပ်စုဟာအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ကနိုမန်စလန်မှာတောက်ကြနေကြတဲ့ကပြည်မီနေကြကြတာလို့ဆိုပါတယ်။သူတို့ကိစ္စအတွက်နှစ်ဖက်နယ်စပ်အရာရှိတွေအကြအပြန်အလှန်ဆွေးနွေးမှုတွေပြုလုပ်တာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာသူတို့ကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။သူတို့ကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားအဲ့ဥပဒေနဲ့ဖမ်းဆီးလိုက်ခြင်းဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံထရီပူရာပြည်နယ်ရဲရရှိအဂျေကူမာဒတ်စ်ကပြောပါတယ်အခုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေဟာအိန္ဒိယနိုင်ငံကရှ်မီးပြည်နယ်မှာနေထိုင်ကြသူတွေဖြစ်ပြီးတချို့က UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပေးထားတဲ့ ID card တွေကန်ဆောင်ထားကြတယ်လို့ဆိုပါတယ်မကြသေးတဲ့နေတော့ကပဲရိုဟင်ဂျာ9ဦးကိုအိန္ဒိယအစိုးရကမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပြီးဖြစ်ပါတယ်
ရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေကြရသူတွေအတွက်အထူးစိုးရင်ပူပန်မိကြောင်းဒေသတွေမှာအကူအညီရေးလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးရအဖွဲ့တွေကဒီကနေ့ဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေအကြားစိုးရင်မှုတွေထွက်ပေါ်နေတဲ့အပြင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်ခန့်မှန်းခြေ 9,000 လောက်အိုးအိမ်စွန့်ခွာထွက်ပြေးကြကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်လို့ဆိုရဲမြို့နယ်၅မြို့နယ်ကိုစာနာမှုအကူအညီတွေပို့ပေးနိုင်ရင်အတွက်လဲကြီးမားတဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရကြောင်းအဲ့ဒီကန့်သတ်ထားမှုတွေကိုဖြေလျှော့မပေးဘူးဆိုရင်တော့ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဒေသခံတွေကိုပြည်ရင်းပြည်ပကအကူအညီပေးရအဖွဲ့အစည်းတွေအနေနဲ့အသက်ကယ်ဆယ်ရေးအတွက်လိုအပ်တဲ့အကူအညီတွေပို့ပေးနိုင်မှာမဟုတ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ဘေးထုတ်ခါတက်နေတဲ့ဒေသခံတွေကိုလက်ရှိချင်းနေမှာအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေနဲ့ကြက်ချင်တဲ့အဖွဲ့တို့ကိုကျေးဇူးတင်ကြောင်းပဋိပက္ခဖြစ်နေတဲ့ဒေသတွေကိုအကူအညီပေးနိုင်ရေးအတွက်လက်ရှိနဲ့အကူအညီပေးနေပြီဖြစ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရေးတို့အတွက်လည်းသူတို့အနေနဲ့အဆင်သင့်ရှိကြောင်း INGO အဖွဲ့တွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုတော့ Oxfam Norwegian Refugee Council, Masigo, Save the Children, World Vision စတဲ့ INGO အဖွဲ့ပေါင်း18ဖွဲ့ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်။
ရုရှားနိုင်ငံမှာတရှုံမှုနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားကိုအာမခံပေးဖို့ရုရှားတရားရုံးကညှင်းဆဲလိုက်ပါတယ်။ဒီဇင်ဘာ28ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ ပေါ်ဝီလန်ဟာအမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံပူးတွဲနိုင်ငံသားခံယူထားသူဖြစ်ပြီးသူ့ကိုတချို့လုံငန်းတွေလှုပ်ဆောင်နေစဉ်ဖမ်းဆီးလိုက်တာလို့ရုရှားလုံခြုံရေးအဖွဲ့ FSB ကပြောဆိုထားပေမဲ့သူ့အပေါ်ဆွေးကြေတင်ထားတဲ့အသေးစိတ်အချက်အလက်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။သူ့မှာအပြစ်မရှိကြောင်းမိသားစုဝင်တွေကတော့ပြောဆိုထားပါတယ်။အသက်48နှစ်အရွယ်ဝီလန်ဟာသူ့အမှုအတွက်ဆက်လက်လှုပ်ဆောင်နေစဉ်အတွင်းအာမခံရဖို့အင်္ဂါနေ့ကမော်စကိုမြို့တရားရုံးကိုရောက်လာပေမဲ့တရားသူကြီးကအာမခံပေးဖို့ညှင်းဆဲခဲ့တာပါ။ရုရှားအစိုးရရဲ့တချို့တဦးအဖြစ်နဲ့အမေရိကန်နိုင်ငံအတွင်းက Conservative နိုင်ငံရဲ့လှုပ်ရှားမှုအဖွဲ့တွေကိုထိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတဲ့ရုရှားနိုင်ငံသူမာရီယာဘူတီနာနဲ့ဝီလန်ကိုရုရှားဘက်ကအလဲအလဲလုပ်မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေထွက်ပေါ်နေပါတယ်။ဘူတီနာဟာအမေရိကန်မှာတချို့မှုနဲ့စီးရင်ချက်ချခံထားရတာပါ။ဝီလန်ကိုအကျဉ်းသားချင်းလဲလှယ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်မှန်ကန်ကြောင်းရုရှားအစိုးရဘက်ကညှင်းဆဲထားပါတယ်။
ကနေဒါနိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့တရုတ်နိုင်ငံက Huawei နှီးပညာလုပ်ငန်းကြီးရဲ့ထိတ်တန့်အရာရှိကိုလွှဲပြောင်းပေးရေးအမေရိကန်နိုင်ငံဘက်ကတောင်းဆိုချက်ကိုရှုတ်သိမ်းပေးဖို့တရုတ်နိုင်ငံကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့လှုပ်ရှားဟာကနေဒါနဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးအပေါ်ဆိုးဝါးစွာထိခိုက်စေတယ်လို့လည်းပြစ်တင်ပြောဆိုပါတယ်။မင်ဝမ်ဇူးရဲ့အမှုကတမန်ကိစ္စမဟုတ်တယ်လို့တရားခဏွေလွှဲပြောင်းပေးဖို့အမေရိကန်နဲ့ကနေဒါနိုင်ငံတို့ကြားသဘောတူညီချက်ကတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအကျိုးစီးပွားနဲ့တရားရေးဆန်ရရပိုင်ခွင့်နဲ့အပေါ်ထိပါနေတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်းရင်ကပြောပါတယ်။မန်ကကိုအမေရိကန်ဘက်ကဖန်ရန်ထုတ်ထားတာကိုပြန်ရုပ်သိမ်းပြီးတရားခဏလွှဲပြောင်းပေးဖို့ကနေဒါကိုတရားဝင်တောင်းဆိုတာမျိုးမလုပ်ဖို့လဲတရုတ်နိုင်ငံကတောင်းဆိုကြောင်းပြောခွင့်ရသူကဆိုပါတယ်။ Huawei အရာရှိမန်ကိုဖမ်းဆီးထားတဲ့အပေါ်တိတာစွာလက်တော့မြန်တဲ့အနေနဲ့တရုတ်ကဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှုတ်ကိုပြန်လုပ်ပေးဖို့ကနေဒါပညာရေးလောကနဲ့တန်မဟောင်းတရားကျော်တို့ကလက်မှတ်ရေးထိုးတောင်းဆိုလိုက်ပြီးနောက်မှာပဲပြောခွင့်ရသူဟွာချောင်းရင်ရဲ့မတ်ချက်စကားထွက်ပေါ်လာတာပါ။မန်ကကတော့ Vancouver ကဒူဘိုင်နယ်အိမ်ကြီးမှာအကျယ်ချုပ်ကြခံနေရတာဖြစ်ပြီးတရုတ်နိုင်ငံမှာအချင်းကျနေတဲ့ကနေဒါနိုင်ငံသားနှုတ်တို့ကတော့ရှေ့နေတွင်နဲ့တွေ့ခွင့်မရသေးဘူးလို့သူတို့နဲ့အဆက်အသွယ်ရှိသူတွေကပြောပါတယ်။
ရုရှားနဲ့ဂျပန်အကြားဆယ်စုနှစ်ပေါင်းများစွာပိုင်ဆိုင်မှုအငင်းပွားနေတဲ့နယ်မြေကိစ္စကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တွေ့ဆုံဆွေးနွေးနေကြပါတယ်။ရုရှားနိုင်ငံရဲ့တောင်ပိုင်းအဆုံဆုံးဒေသတစ်ခုကိုဆိုဗီယက်ပြည်ထောင်စုခေတ်ကဒုတိယကမ္ဘာစစ်နောက်ပိုင်းရက်တွေမှာသိမ်းပိုက်ခဲ့တဲ့ဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံအကြားအငင်းပွားနေကြတာဖြစ်ပါတယ်။
ကိုယ်ဆောင်လိုက်တဲ့နောက်နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ရတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး၃ယောက်ကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြည်သူကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်အခြေဆိုင်အရက်ဖက်အဖွဲ့ကြီး38ဖွဲ့ကဝင်ကြီးချုပ်ဒေါက်တာခက်အောင်စီလိမ့်မှုပြီးတော့ဇန်နဝါရီလ21ရက်တင်းသာနေရဲဆွဲနဲ့စာပေးပို့ထားပါတယ်။အဲဒီဝင်ကြီး၃ယောက်ထဲကတယောက်ကိုတာဝန်ကနေရဲဆိုင်လိုက်ပြီးတော့ဇန်တယောက်ကိုတော့မိမိသဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပေးလိုက်တယ်ဆိုတော့သမရရဲ့အမိန့်စာနှစ်ဆောင်ထွက်လာတဲ့တရက်ထဲမှာလူမှုအဖွဲ့တွေကဝင်ကြီးချုပ်စီကိုစာပေးပို့တာပါ။ဝင်ကြီး၃ယောက်ဖြစ်ရတဲ့ပတ်သက်ပြီးတော့ထင်မြင်ယူဆချက်တွေကလည်းအမျိုးမျိုးကွဲပြားနေပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ကချင်အစိုးရအဖွဲ့ဝန်ကြီး၃ဦးကိုဝန်ကြီးချုပ်ကနှုတ်ထွက်ခိုင်းခဲ့ပြီးဇက်တိုက်ဆိုသလိုပဲသမရဦးဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ကြော်ညာစာနှစ်ဆောင်နဲ့ဝန်ကြီး၃ဦးကိုတာဝန်ကရက်စဲနှစ်ဦးကိုတော့အနာယူခွင့်ပေးလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဒေါက်တာခတ်အောင်စီကိုစာပေးပို့ထားတဲ့အရက်ဖတ်အဖွဲ့စည်း38ဖွဲ့တွေကကိုယ်တလဲ၃ဦးဖြစ်တဲ့ဒေါက်ခေါနန်ကသူတို့သဘောထားကိုအခုလိုပြောဆိုလိုက်ပါတယ်
ဘာပဲဖြစ်ဖြစ်ခုဝန်ကြီးချုပ်တုံးအိုးတခါလဲအဲ့လိုမျိုးဖြစ်ဖြစ်ထဲရတဲ့အတွက်ကြောင့်ကျမတို့ကအဲတော်တော်တော့စိုးရိမ်နေတယ်ခုအခုလောလောဆယ်မှာကျတော့ကျမတို့ဒီမစ်ဆွန်စီဗန်ကင်းနဲ့ပတ်သက်ပြီးမှရောအော်ပြီးတော့ဒီလေးလအတွက်ဒီအစ်စဖယာဒီ IDP နဲ့ပတ်သက်ပြီးမှရောကျမတို့ကဒီ peace process မှာလဲနည်းနည်းဟိုဟာဖြစ်နေတဲ့အချိန်မှာဒီလိုမျိုးချက်ချင်းရုပ်ရက်ပေါ့နော်ဖြစ်လာတဲ့အတွက်ကြောင့်ကျမတို့ကတော်တော့စိုးရင်မိတယ်ပြီးတော့ဘာကြောင့်ဆိုတာလဲကျမတို့ကအကျိုးအကြောင်းကတိခဲခိုင်လုံမှုကျမတို့မရရှိနိုင်ဘူးဦးအစ်လောက်အောင်နဲ့ပတ်သက်ပြီးမှကျတော့ကျမတို့ဒီလိုလိုချို့အနေနဲ့ကျမတို့တွေးရှိတာကသူ့လုပ်ငန်းပိုင်ကိုသူလုပ်ဆောင်နေတာပဲကျမတို့ကြည့်ပါတယ်လို့ပြီးတော့အကျိုးစီမှာကျတော့တိုင်ထားတာလည်းမရှိဘူးလို့ကျမတို့ခံယူပါတယ်
ပြည်내လွတ်တော်ကိုယ်စားလှယ်တွေကြားမှာတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်။ဒီဝင်ကြီး၃ဦးလုပ်ရည်ကိုင်ရည်နဲ့ပတ်သက်လို့ဖားကန့်ပြည်내လွတ်တော်ကိုယ်စားလှယ်ဥတာရှိလာဆိုင်အမြင်ကတော့
ကျွန်တော်တို့ကတော့ဥပမာခရစ်ပြည့်ဆိုကျွန်တော်ဆိုရင်လွတ်တော်မှာတို့တက်ဆိုင်တဲ့မိကွန်းတွေမေးတာပေါ့တို့လာဖြေတာပေါ့နော်။လာဖြေတဲ့ပုံမှာ အဲမေကွန်းတော်တော်များများအကျဉ်းသားမှုမရှိတာခပ်များများပေါ့အဲ့ဒါတွေတော့ရှိတာပေါ့ဒါပုံမွေးလည်းလည်းပြည်သူတယောက်တော်ကိုယ်စားတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါပြည်သူတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါကျွန်တော်တို့ဒါပုံမွေးလည်းပြည်သူတယောက်အနေနဲ့ပြောမဆိုရင်လည်းကျွန်တော်ကဖက်ကမှနေတာဖြစ်တဲ့ကျွန်ဖက်ကကအဲဒီတဘာဝတရားစာသားတွေများစွာပေါ်တဲ့နေရာဆိုတော့ကြောက်စိတ်ထူးထည့်ကြောက်သိမ့်ပေါ့ဒီလောက်ကတည်းနဲ့ပတ်သက်ပြီးမှလည်းဒီတခြားစာပေါ်တော့ဒါကကိုရောကပုံစံအတိုင်းပဲဖြစ်နေတယ်ဆိုတာတော့ပြောချင်တာပေါ့
စွန်ပရာဘွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တော်ကြည်ထူရောအမြင်ကတော့
ဆက်ဆံတဲ့ဟာတော့ جماعه အဆင်ပြေပါတယ်ဒါမဲ့ جماعه တို့တောင်တန်းဒေတာကိုတော့မျက်မျက်တတတော့ဖြစ်စေချင်တာပေါ့အဲဘာပဲဖြစ်ဖြစ်တပေါ့ပညာရေးပြီးဖြစ် جماعه ရေးပြီးဖြစ်တော့ပေါ့နော်ဒါမဲ့တခါလေ جماعه တို့ဟာ جماعه ပညာရေးတို့ جماعه ရေးတို့တခါလေကြာရင် جماعه တို့တောင်တန်းဒေတာအတိတ်ဥစားမပေးတော့နည်းနည်းအဲ့ဒီမှာဟိုဟာဖြစ်တဲ့ဟာအဲ့လောက်ပါပဲရှိအဲ့ဒါဒီပဲရှိပါတယ် جماعه
ကချင်ပြည်နယ်တယန်ဇာတနဲ့ပဝင်းကျင်ထိန်သိမ်းရေးဝန်ကြီး UH လအောင်ကိုတာဝန်ကနေရက်စဲကြောင်းနဲ့တခြားအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးဖြစ်တဲ့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဦးမြသိန်းနဲ့လူမှုရေးဝန်ကြီးဒေါက်တာသင်းလွင်တို့ကိုတော့သူတို့သဘောဆန္ဒအရပြည်နယ်ဝန်ကြီးတာဝန်ကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းကမရအိုးဝင်းမြင့်လက်မှတ်ထိုးထုတ်ထားတဲ့တရားအမိန့်ကြော်ညာစာတွေထဲမှာဖော်ပြထားပါတယ်ပြည်ကြဲရပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြည်နယ်ဝန်ကြီး၃ဦးကိုမိမိသဘောဆန္ဒအလျောက်ယာတုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့ခုလိုယာတုကနေနှုတ်ထွက်ခိုင်းတာဟာအုပ်ချုပ်ရေးအဖွဲ့အထက်အစဉ်စဉ်ရဲ့ညွှန်ကြားချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အဲဒီနောက်တမရရဲ့အမိန့်ကြော်ညာစာတွေထွက်လာတာပါလက်ရှိပြည်내ဝင်ကြီးတုံမာနှုတ်ထွက်ဖို့ဝင်ကြီးချုပ်ကပြောရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလက်ညွန့်တယ်ဆိုတာနဲ့ပတ်သက်ပြီးတကယ်လို့ဆောင်ခံခြင်းဟုတ်မဟုတ်ကိုတော့ခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးကချင်ပြည်내အစိုးရအဖွဲ့ဝင်ဝင်ကြီးတုံးကိုပြည်내ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က VOA ကိုပြောဆိုထားပါတယ်ဒါပေမဲ့အခုလိုသမရအမိန့်ကြော်ညာစာတွေထွက်လာပြီးနောက်ပိုင်းမှာပါတီကစုံစမ်းစစ်ဆေးမှုလုပ်အောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။မမေခသတင်းပေးပို့ထားဖြစ်ပါတယ်။ခုခါမှာတော့အေးအေးနဲ့မြမတက်မရွန်ချာမှာဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်ပေးကြပါမယ်။မြမတက်မရွန်နဲ့ရခိုင်တက်မရွန်အေးအေးတို့ကြားချင်းပြည်နယ်ပလောဝါမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပြီးတော့တက်မရွန်ဘက်ကလေးချောင်းကနေမှတိုက်ခိုက်ခဲ့လို့ဒေသခံတွေကပြောပါရတယ်။အဲ့ဒီအခြေအနေကြောင့်ဒေသခံကြေးရွာသားတွေဥယင်ဆုံးခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောဆိုထားပါရတယ်။ပြည်စုံကတော့ထိုင်းချေဆိုင်ပြည်ဝင်မြမပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အင်္ဂါနေ့နေ့လယ်ပိုင်းမှာချင်းပြည်နယ်ပလောဝါမြို့နယ်တွင်ရခိုင်တပ်မတော်ခြေပြုတ်နေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကလည်းရဟတ်ရင်နဲ့တိုက်ခိုက်နေတယ်လို့ဒလက်မေဒေတာခန့်ရွာသားသူကပြောပါတယ်
။စစ်တပ်မကြီးတုံးစင်မင်းကဒီဆွေရစစ်လီရဲ့မရှိကဒလက်မေအရှိကတင်းနဲ့ဝါကူဝါရွာအကြမ်းမှပုံစံလို့ကြေးပြီးတော့ရှာခဲ့တယ်။တပ်မတော်ကအိုမန်ဒီရခိုင်တပ်မတော်အေအေရှိတွေဆိုတဲ့အထင်နဲ့ပုံတုံးကြေးခဲ့တယ်။ရွာအနားမှာကိုရွာသားတွေကအခုထိနေပြီးတော့အခုဒီလိုတော့ကလဝါစကန်ဒါဆက်လက်လေးတွေနဲ့ဆင်ပေါ်တဲ့အစီအစဉ်လုပ်နေကြတယ်လို့ပြောတယ်
။ပလဝါမြို့နယ်လူမှုကူညီရေးဖွဲ့တာဝန်ခံကိုကျော်အောင်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာဟာပလဝါမြို့နယ်အလှမ်းဝေးနေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့ရဟတ်ရင်တွေအဲ့ဒီဘက်ကိုဥတီသွားနေတဲ့အကြောင်းပြောဆိုပါရယ
်။လေကြတော့ဒီသူတို့ကတော့မြေတော့မြေပါလေဒီပလဝါမြို့ကနေပြန်တန်းလာတော့နှစင်းတော့မြေလိုက်တယ်။ထပ်ပန်းကဒီလူထုတွေအများအပြားကတော့အတန်တရာကြားနေရတယ်အဲ့လိုပဲပြောတယ်။လက်နက်ကြီးအတန်တွေကတော့တော်တော်လေးကြားနေရတယ်လို့တော့အဆက်တွေရတယ်ဒါမဲ့လူဖြစ်တယ်ဆိုတာတော့ကျွန်တော်တို့လည်းဘာမှတော့မသိဘူးကြားရယ်။
ဇန်နဝါရီလ19ရက်နေ့ကလည်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့တိုက်ပွဲဖြစ်စဉ်တွင်ပလက်ဝါမြို့နယ်ဒလက်မီနဲ့အတောင်ဝရွာကြားမှာလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ကြေးရွာသားတို့ရွာကနေတင်းရှောင်နေရတယ်လို့အဲ့ဒီဒလက်မီဒေတာခန်သူကပဲဆက်ပြောပါရတယ်
။ဒီကိုရနေကသူတို့လှမ်းပြက်လိုက်တယ်ဒလက်မီကြေးရွာရင်းနဲ့တော့ဝက်ကူဝါဒါနာမှာအဲ့နာမှာလက်နက်ကြီးမရှိကြတဲ့ဒါမဲ့လူတွေတော့ထိခိုက်မှုရှိလိုက်ပါဘူး။ပြီးတော့ဟိုအတောင်အပေါ်နာလေးနာမရှိတဲ့အတောင်ဝရွာမှာလည်းကလည်းဒီကကြားတယ်ဒါပေမဲ့သူကမပေါ့ဘူးမကွေးဘူးအေးအေးအတိုင်းကိုရှိတယ်အိမ်မှာတော့တော့ထိုင်နေပြီးတော့အခုဒီကြောင်းလာတာတော့ကျွန်တော်စရင်အရဆွေလူပေါင်းတော့တရားနဲ့နေစီလို့ရှိမယ်ပေါ့ဘယ်လိုဝါရောအောက်ပိုင်းပေါ့ရခိုင်ပြည်နယ်မင်းဝါတို့တင်မာတို့ဘယ်လိုဝါမျိုးနေဥမနမာရာတို့စမျိုးရှိတဲ့နေ့ဆက်ရွာတယ်မှာပဲအဲ့လိုမျိုးခုတ်ကဲပြီးတော့နေကြတယ်ပေါ့
ဇန်နဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ဥယင်သာရွာနီးနဲ့ 23 ရက်နေ့တုန်းကကြောက်တော်မြို့နယ်တောင်မင်းငလာကျေးရွာငပြောချောင်းရွာဘက်မှာတမတော်နဲ့ရခိုင်လက်နက်ကန်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းအခုလက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမတွေ့ရသေးသလို
2019ခုနှစ်နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားနေတယ်လို့ဇန်နဝါရီလ၄ရက်နေ့ကမြန်မာအစိုးရရဲကင်းစခန်း၄ခုကိုအေအေဘက်ကတိုက်ခိုက်ပြီးနောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမှုပြင်းထန်လာနေခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဗူဒီတောင်ရတိတ်တောင်မောင်သောကြောက်တော်နဲ့ဘုံလ
နိုင်ငံဆိုင်ရာလူခွင့်ထူးကိုစလေရဟင်းလီရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အကြောင်းကိုပြောပြချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောင်းနေတဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်မြန်မာနိုင်ငံလူခွင့်ဆိုင်ရာထူးကိုစလေရဟင်းလီကဒီကနေ့မှာတော့ကောက်ဆက်ဆဆမှာရှိတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့စခန်းတွင်းကခြေနေပြီးနေရက်ပြန်ရင်အစည်းအဝေးနဲ့ပတ်သက်လို့စုံစမ်းမေးမြန်းခဲ့ပြီးတော့ကိုယ်တိုင်တွေ့ခဲ့ကြတဲ့ဒုက္ခသည်ချို့ကပြောပါတယ်။ဒုက္ခသည်တွေကတော့ရခိုင်ပြည်နယ်မှာလက်တလောပရိခါတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့နေရက်ပြန်ရင်အစည်းအဝေးပေါ်မှာစိုးရိမ်မှုတွေကိုပြောပြခဲ့ပါတယ်။ပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားက0ဇုံကြားခံနေမြေမှာရှိနေကြတဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးနောက်တနေ့မှာပဲလူခွေဆိုင်ရာကုလအထူးကိုယ်စားလှယ်ယဟီလီဟာကော့ဘဇားမှာရှိတဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့ဒုက္ခသည်တချို့ကိုတွေ့ဆုံခဲ့ပြီးတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့နေရပြန်မဲ့အစီအစဉ်ပေါ်ဒုက္ခသည်တွေရဲ့သဘောထားကိုမေးမြန်းခဲ့တာပါကုတုဘလောက်ဒုက္ခသည်စခန်းတွေ့ဆုံရာမှာပါဝင်ခဲ့တဲ့ရူဟင်ဂျာဒုက္ခသည်တွေကတော်ဝင်ရှိသူတူဦးလည်းဖြစ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကကျောင်းဆရာတူဦးလည်းဖြစ်ခဲ့တဲ့ဦးမာမော့အာလီကတော့ဒုက္ခသည်တွေနေရပြန်လို့ပြင်မဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့လက်ရှိအစီအစဉ်ပေါ်မှာစိုးရိမ်မှုတွေကိုလူခွေကိုယ်စားလှယ်ထံတင်ပြခဲ့တယ်လို့ပြောပြပါတယ်
။ဆောပထမဆုံးတော့ဟိုအခုလက်ရှိမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေကိုမြင်ရှိတယ်။ဒုတိယကျွန်တော်ကမ်းရဲ့အခြေအနေကိုမြင်ရှိတယ်။တတိယကျွန်တော်ကပြန်သွားတဲ့နိုင်ငံတွေကိုဘလူးတင်လည်းပါရဲလူမင်းကျတာပေါ့အကန့်တင်မှာအမီမဲဆဲမှာလာပြီးတက်ပွဲတွေစားပြီးနေဆိုတော့အဲ့ဒါကျွန်တော်ရဲ့ပြန်သွားမယ်အစီအစဉ်ကိုနောက်နေမယ်လို့ရှင်စားပါတယ်ဆိုပြီးတင်ကြခဲ့တယ်အဲအဲ့ဒါနောက်တစ်ခုကဒီလူမင်းကျာနဲ့တူတာတဲ့ MOU ကိုပဲအတက်မဲ့ပြီးတော့အဲကျွန်တော်ကိုဟိုပြန်ကိုဖို့ရှူလာနေလို့ဆိုတာကျွန်တော်ကဒီတော့လည်းအဲ့ဒီ MOU ကိုလက်မခံဘူးအဲ့ဒီ MOU မှာကျွန်တော်ရဲ့လူလာကြကြတောင်းဆိုချက်တွေပါမှလည်းပါရမဟုတ်ဘူးအဲ့ဒါလည်းမကန်နိုင်ဘူးလို့ပြောတာပြီးသားပဲအဲ့ဒါကိုလည်းနိုင်ငံတကာကဝိုင်းပြီးတော့ account ပေါ်ပေါ်တရှိသားနေရဆိုတော့ကျွန်တော်တို့ကမကောင်းဘူးပေါ့ကျွန်တော်ဆွေးနွေးနေရတယ်အဲ့ဒါပဲသူ့ကိုတင်ပြခဲ့တယ်
ရခိုင်ပြည်နယ်မြောက်ပိုင်း2019ဩဂုတ်လတုန်းကရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနောက်ဆက်တွဲဆိုသလိုတိမ့်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကတိပြုထားပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့နားလည်မှုစာချုပ်လွှာတွေကိုလည်းတိကျစီလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ရောက်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကပထမအထုပ်ဖြစ်တဲ့150လောက်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲမြန်မာနိုင်ငံဘက်ကစတင်ပို့ဆောင်မှုစီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေမပြောင်းချင်ကြတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါ။ဒုက္ခသည်တွေကတော့လက်ရှိစခန်းတွင်နေထိုင်နေရတဲ့သူတို့အခက်အခဲတွေအပြင်နေရပြည်ရေးအတွက်နိုင်ငံသားအခွင့်အရေးပါဝင်အခြေခံရပိုင်ခွင့်ဒီအာမခံချက်တွေရဖို့လိုလားကြောင်းတင်ပြခဲ့ကြတယ်လို့လူခွေအထုကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးအီဆလန်ကပြောပါတယ
်။အဲသူ့ဘက်ကတော့မြစ်စီလေးဘက်ကတော့သူကဒီကျွန်တော်ရဲ့ဆွေးနွေးချက်တင်ဆက်ချက်ကိုသူအသက်ဆွေးနွေးယူပြီးတော့ကုလသမဂ္ဂတူတူလာခဲမှာသူကအဲဆွန်ရက်သွားမယ်ဆိုပြီးတော့တင်ဆက်သွားမယ်ဆိုပြီးတော့နိုင်ငံတကာဖွဲ့စည်းကိုလည်းသူကတင်ဆက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ကျန်အောင်ပြည်တယ်ကျွန်တော်ရဲ့မျိုးရင်းတို့အမြင်ကျွန်တော်ရဲ့ပြောလောက်ဆောင်သွားမယ်ဆိုပြီးတော့သူကစူးစမ်းသွားမယ်ဆိုပြီးတော့ပြောဆိုသွားခဲ့တာရှိပါတ
ယ်။မြမအစိုးရကတော့လူခွေအထုကိုယ်စားလှယ်ရဲ့အစီအခံတင်ပြချက်တွေဟာမျှတမှုမရှိဘူးဆိုပြီးမြန်မာနိုင်ငံတဲဝေရောက်ခွင့်ပေးဖို့ညှဉ်းဆန်ထားပါတယ်။ဒီအတွက်လည်းအထုကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံစားတဲ့မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကိုတွားရောက်ပြီးတော့မြမလူခွေအခြေအနေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးခဲ့တာပါ။ဇန်နဝါရီလ14ရက်နေ့ကစတင်ခဲ့တဲ့ ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ၁၇ရက်ကြာခီးစဉ်အစုံလာမယ့် January 24ရက်နေ့မှာတော့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာပါ။အဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့ကုလအထူးကိုယ်စားလှယ်ကလာမယ့် March လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြမှာလည်းဖြစ်ပါတယ်ရှင်။
မဆူမွန်တက်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မန္တလေးတိုင်းညောင်ဦးမြို့နယ်ကစီဒီတွေကိုဆက်လက်ပြည်ပြင်ထိန်းသိမ်းရေးကြောင်းကိုလည်းတင်ဆက်ပေးကြပါရစေ။မန္တလေးတိုင်းညောင်ဦးမြို့နယ်မြောင်ကျေးရွာနာကရွှေဘုံသာဖျားဝင်းအတွက်မှာတွေ့ရှိခဲ့တဲ့စီဒီ33စုဟာ AD 73ရာစုလောက်ကတီထားကိုးကွယ်ခဲ့တယ်လို့ယူဆရပြီးတော့ရှေးဟောင်းသူတွေတနာဦးစီးဌာနရဲ့ညွှန်ကြားလမ်းညွှန်မှုနဲ့ဆက်လက်ပြည်ပြင်ထိန်းသိမ်းသွားမယ်လို့လည်းတာဝန်ရှိသူတွေကပြောပါရစေ။ဒါမဲ့အဲ့လိုပြုပြင်ထိန်းသိမ်းရေးမှာအခက်အခဲတချို့ရှိနေသေးတယ်ဆိုပြီးတော့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ် view မြန်မာပိုင်းသတင်းတောက်ကိုကောင်းဆိုင်ဟင်းကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်ပကံမြို့တင်တဲ့ဆက်နမိုင်အကွာမှာရှိတဲ့မြောင်ကျေးရွာအနီးကရွှေဘုံသာဖျားဝင်းအတွင်းမှာပြီးခဲ့တဲ့တနင်္ဂနွေလောက်ကစပြီးဇီးရီတွေတွေ့ရှိခဲ့တာလို့ဒေသခံဦးချစ်ဦးကအခုလိုပြောပါတယ
်အကျေးရွာနေရာပူပေါင်းပြီးတော့မှတခါတည်းအဲ့ဒီကျွန်တော်တို့ဘက်ခွေးပင်နေတောင်ညမင်းနေခြုံနေပေါ့ဗျာခြုံတွေပိတ်ပေါင်းနေကိုရွာနှစ်ရွာပေါင်းပြီးတော့ကျွန်တော်လောအပ်နေတယ်ရှင်းကြတာဗျာအဲရှင်းတဲ့နေရာမှာကျွန်တော်တို့ဟိုဟာလောက်ကြာတာပေါ့တလလောက်ကိုကြာလိုက်မယ်ထင်တယ်အဲ့လိုရှင်းပြီးတဲ့အချိန်မှာအဲကျွန်တော်ကနံပါတ်1ဇီဒီကိုစပြီးတော့ပြင်တာပေါ့လေပြီးခဲ့တဲ့ကစုံလာပြီနေရာမှာအဲကျွန်တော်တို့အမှတ်1ဇီဒီကိုစပြီးတော့ပြင်တာပါဗျအခုဆိုလို့ရှင်တော့ကျွန်တော်တို့ပြင်တာဟာပေါ့15စုမြောက်အဲပြီးတော့လောက်ဖြစ်နေပါပြီ36စုမြောက်ကိုကျွန်တော်တို့စပြီးပြင်နေပြီဗျ
စီဒီတွေကိုတွေ့ပြီးတဲ့နောက်ရှေးအောင်ညွှန်ကြားမှုဦးစီးဌာနကိုအကြောင်းကြားခဲ့ပြီးဦးစီးဌာနကလာရောက်စစ်ဆေးပြီးတဲ့နောက်ရှေးအောင်ဖျားပထိုးစီဒီတွေအဖြစ်စမ်းစစ်သတ်မှတ်လိုက်တာဖြစ်ပါတယ်တွေ့ရှိခဲ့တဲ့စီဒီ33စုဟာဆိုရင် AD 73ရာစုကတီထားခုခဲ့ခဲ့တာဖြစ်ပြီးအချို့ဖျားတွေမှာပြုခိကတီထားခဲ့တယ်ဆိုတော့အထောက်အထားတွေတွေ့ရှိတယ်လို့ရှေးအောင်ညွှန်ကြားမှုဦးစီးဌာနအငိမ့်စားဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ကျိုင်ကပြောပါတယ်
နောက်တစ်ခါဒီပြုခိလဲပါတယ်ဆိုတာပြုခိလဲရပါတယ်အုတ်တီပါတာဟုတ်ပြုခိအုတ်နှစ်စုသုံးစုလောက်ကပြုခိစီပါတယ်သူကဟိုပါမယ်300စုလောက်သေးကြတယ်ကျောက်ဆန်မှာဟောပါတယ်လေလာရောနှစ်နာမည်နှစ်ကို1200ကျော်ပဲအစွန်းတစ်ခုကျော်ပေးတယ
်စီရီတော်တွေကိုဆက်လက်ထိန်းသိမ်းသွားဖို့ကိုတော့ရှေးအောင်ညွှန်ကြားမှုဦးစီးဌာနရဲ့လက်ညှိုးမှုအောက်မှာပဲထားမှာဖြစ်တယ်လို့ပုဂံရှေးအောင်ညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးအောင်ကျော်ကပြောပါတယ်
အဲဟုတ်ကဲ့ကိုကပြပါဆိုတော့ဒီထင်းထင်းပူပိုင်းနဲ့ကတော့ရှင်းဟောင်းရဲ့ကျွန်တော်တို့ကဒီဒီကြီးကျက်လမ်းညွှန်မှုအောက်မှာသွားမှာပါဗျာနောက်တော့ဒီကျွန်တော်တို့အလှငွေပိုင်းကတော့ကျွန်တော်တို့ဒီရှင်းဟောင်းရဲ့အောက်ကိုသွားဦးပါဆိုတာကကျွန်တော်တို့ဒီ budget allocation ပို့ပါတယ်ကျွန်တော်တို့ဒါတွေကနိုင်ငံတော်ကဟိုဖွဲ့ဝေချတာပေးတဲ့ဘဏ္ဍာငွေအပေါ်မှာလည်းမရှိပါနဲ့နောက်ကဘဏ္ဍာငွေအပေါ်အကူအညီကနောက်ကျနေမယ်ဆိုရင်တော့ကျွန်တော်တို့အလှရှင်နဲ့ဆောင်ရွက်လုပ်လည်းရပါတယ်
ရှေးဟောင်းဖျားတွေကိုပြုပြင်ထိန်းသိမ်းဖို့လှုပ်ဆောင်တာမှာဒေသခံလူတို့ရဲ့ဘာသာရေးနဲ့ယဉ်ကျေးမှုအယူအဆွဲတွေကြားမှာဟန်ချက်ညီအောင်ပြုလုပ်နေရတယ်လို့ပုဂံရှေးဟောင်းညွှန်ကြားမှုဦးစီးဌာနကအမိမဖော်လို့တဲ့ဒုတိယညွှန်ကြားရေးမှူးတစ်ဦးကပြောပါတယ်
။နော်။ဘာသာရေးပိုင်းအရာကြတော့လေသရာကြီးညိုမှုအရာလေရက်ွက်ကကိုယ်ွယ်ဆောင်ရွက်နေကျင်တာကတော့လေအဲ့ဒါလေးတွေကလေရက်ွက်မှာတွေ့ရတာလေးတွေကျွန်တော်တို့သွားတဲ့အချိန်တော့တွေ့ရတာလေးတွေရှိတယ်။နော်။အဲ့ဒါလေးတွေအပေါ်မှာကျွန်တော်တို့ကဟိုဘက်ဒီဘက်ပေါ့အဲဟိုဘက်အနေနဲ့ကြည့်ပြန်တော့လေလက်ခံနိုင်တဲ့အနေအထားဒီဘက်ကြည့်ပြန်တော့လေလက်ခံနိုင်တဲ့အနေအထားဗမာနိုင်ငံကရည်ကြည်မှုတွေဘာသာရေးနဲ့အင်မတန်မှလှုပ်ထွေးနေတဲ့နိုင်ငံဖြစ်နေတော့လေအဲ့ဒါလေးကတော့ကျွန်တော်တို့ထိတ်ညရတာလေးတော့နည်းနည်းလေးဟိုကောင်းစားရပါတယ
်ပကညာဦးဒီသားဟာပြည်တွင်းပြည်ပခီးသွားတွေအထူးစိတ်ဝင်စားတဲ့ဒီသားတစ်ခုဖြစ်ပြီးဒီစင်ကြီးတဲ့အများအပြားလာရောက်တဲ့နေရာဖြစ်ပါတယ်ဒီဒေသကရှေးဟောင်းဖျားတွေကိုပြုပြင်ထိန်းသိမ်းတာမှာမှားယွင်းချွတ်ချော်တာတွေရှိခဲ့ဘူးတာကြောင့်လဲအခုလိုထက်တွေ့ထားတဲ့ရှေးဟောင်းဖျားတွေကိုပြုပြင်ထိန်းသိမ်းမယ်ဆိုရင်မူလရှေးဟောင်းလက်ရာပျောက်ယွင်းသွားမလားဆိုတဲ့စိုးရိမ်ချက်တွေလည်းရှိနေပါတယ်ခင်ဗျာ
ခုကောင်းဆိုင်တင်ဆက်ပြထားတာဖြစ်ပါတယ်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမှတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညပိုင်းအတွက်ဖီယိုမြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24.25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်တဲ့မှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အပြင်အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်ကိုလည်းနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရဲ့စီစဉ်ကိုနားဆင်ကြအောင်ပါ။
မေဂန်ဆိုရလုပ်ငန်းတွေဒီစိတ်တပိုင်းအားဖြင့်ရပ်ဆိုင်နေတာတရင်ငါးပတ်ထဲဝင်လာပြီဖြစ်ပါတယ်မီလန်နဲ့ချီကုန်ကြမဲ့မန်စီကိုနဲ့နေကြတတိုင်းကာဘိုကုန်ကြစိတ်ကိုဒီမိုကရက်ဘက်ကသဘောတူမဲ့ဆိုရင်အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာတဲ့ရွှေပြောင်းလာသူတွေကိုယာယီကန့်အတန်းနဲ့ကာကွယ်ပေးမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကကန့်လန့်ထားပေမဲ့ဒီမိုကရက်ဘက်ကဒါကိုသဘောမတူပါဘူးဆိုရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်တိုင်းနဲ့ချီတဲ့ဝန်ထမ်းတွေဒုတိယအကြိမ်ဖြစ်ဒီသတင်းပတ်ထဲမှာလဲလစာမရမဲ့ပုံရှိနေပါလေ။သမ္မတဒေါ်နယ်ထရန့်ဘက်ကတော့နေကြာတတိုင်းကာဖို့အသုံးစိတ်ကိစ္စကိုအလျှော့မပေးသေးပါဘူး။ Dreamers လို့ခေါ်ကြတဲ့ကလေးဘွားတွေကအမေရိကကိုရောက်လာတဲ့ဒုက္ခသည်တွေရွှေ့ပြောင်းလာသူတွေကိုသုံးနှစ်ဆက်ပြီးတော့နေရက်ပြန်မပို့ဘဲအကာအကွယ်ပေးမယ်ဆိုပြီးသူ့ဘက်ကကန့်လန့်ထားတာပါ။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါလေ
။ If we are successful in this effort, we will then have the best chance.
ဒီကိစ္စကိုကျွန်တော်တို့အောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်နှစ်ပေါင်းများစွာအတွင်းအကောင်းဆုံးလက်တွေ့အခွင့်အရေးတစ်ခုရပါလိမ့်မယ်လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲဖို့ကိုပါတီနှစ်ရလုံးအနေနဲ့ဆောင်ရွက်နိုင်မှာပ
ါဒီမိုကရက်ဘက်ကတော့သမ္မတဥပမာလက်ထက်ကဒါကာဆိုတဲ့စီစဉ်အောက်မှာမှတ်ပုံတင်ထားတဲ့သူတွေရွှေပြောင်းဝင်လာတဲ့သူတွေနေရပြန်ဖို့တာကကာကွယ်ပေးတာမျိုးတွေမဟုတ်ပဲအမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကဝင်လာသူအားလုံးကိုအမြဲတစေကာကွယ်ပေးနိုင်ဖို့တောင်းဆိုနေတာပါအထက်လွတ်တော်မဂတ်စတန်ဂီလီဘရန်က ABC ရုပ်သံကိုခုလိုပြောပါတယ
် We wanted a pathway to citizenship for all dreamers. He's just taking a small
Dreamers လို့ခေါ်တဲ့ကလေးဘွားကလေးကရောက်လာသူတွေအားလုံးကိုနိုင်ငံသားဖြစ်ခွင့်ပေးနိုင်ခွင့်ကျမတို့ကလိုချင်ပါတယ်။သမရထရန်ကအဲ့ဒီတဲကအစိပ်ပိုင်းတစ်ခု DACA အစီအစဉ်အောက်ကလူတွေကိုပဲယာယီခလုံးခွင့်ပေးကျင်နေတာပါ။တကယ်လို့ပြီးပြည့်စုံတဲ့လူဝင်မှုကြီးကြပ်ရေးပြောင်းလဲမှုတွေလုပ်ချင်တဲ့ဆိုရင်အစိုးရလုပ်ငန်းတွေကိုပြန်ဖွင့်ပါဒီမိုကရက်ခေါင်းဆောင်တွေနဲ့အတူထိုင်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေကိုလက်တွေ့ဆောင်ရွက်ပါ
ရွှေပြောင်းဝင်ရောက်လာသူတွေကိုကာကွယ်ပေးမယ့်အစီအစဉ်တွေပြီးခဲ့တဲ့နှစ်ကသမ္မတထရန့်ကိုယ်တိုင်ပဲပယ်ဖျက်ခဲ့တာပါအခုဒီရွှေပြောင်းလာသူတွေကိုယာယီကာကွယ်ပေးမယ်တစ်ချိန်တည်းမှာသူတောင်းတဲ့တတိုင်းကာဖို့အသုံးစိတ်ကိုလည်းပေးရမယ်ဆိုပြီးသမ္မတဘက်ကတောင်းဆိုနေတာပါဒါကြောင့်လည်းထက်လွတ်တော်အမတ်ခရစ်မာဖီကတယောက်ကခမရအိမ်ကိုတပင်ထရက်ကားနဲ့ဝင်တိုက်ပြီးအပေါက်ကြီးဖြစ်သွားတာကိုပြင်ဖို့ဒေါ်လာသန်း9000တောင်းမယ်ဆိုရင်ခမရဘာလို့မလဲဆိုပြီး Twitter လူမှုကွန်ရက်ကနေတုံ့ပြန်ဝေဖန်ရေးသားပါလေ Republican တွေဘက်ကရောဒီမိုကရက်ဘက်ကဒီလိုမက္ကဆီကိုနဲ့တတိုင်းကာရေးသုံးစိတ်ကိုသဘောမတူတာအပေါ်မှာဝေဖန်ပြစ်တင်နေကြပါလေအရင်အစိုးရတွေလက်ထက်ကလည်းနေကြာဒါစီတွေစောက်ခဲ့တာပဲဆိုပြီးပြန်လည်ခုခံပြောဆိုနေကြတာပါRepublican ထဲလွတ်တော်အမတ် James Lankford က ABC ရုပ်သံကိုခုလိုပြောပါတယ
် President Clinton built fencing, President H.W. Bush built fencing, President George W. Bush built fencing, President Obama
တမရကလင်တန်လည်းခြံစည်းရိုးကာခဲ့ပါတယ်တမရဟောင်း H.W. Bush လည်းခြံစည်းရိုးကာခဲ့ပါတယ် George W. Bush လက်ထက်မှာလည်းကာခဲ့တာပါဒါအချင်းဝင်းနဲ့မညီတဲ့ကိစ္စမှမဟုတ်တာအခုတမရပြောနေတာရှင်းပါတယ်နေကြာမိုင်2000မှာ234မိုင်အကွာအဝေးကိုတတိုင်းကာဖို့ပြောနေတာပါဒါကအရေးကြီးတယ်လို့သတ်မှတ်ထားတဲ့နေရာပ
ါလွှတ်တော်အစည်းအဝေးတွေပြန်စားတဲ့အခါမှာ Republican Party ဝင်အများစုဦးဆောင်တဲ့ထဲလွှတ်တော်နဲ့ Democrat Party ဝင်အများစုဦးဆောင်တဲ့အောက်လွှတ်တော်ကအစိုးရသုံးစိတ်ဥပဒေဂျန်တွေပြင်ဆင်လာပါလိမ့်မယ်လွှတ်တော်တစ်ခုကလက်ခံမယ်ဆိုရင်နောက်တစ်ခုကပယ်ချတာမျိုးတွေလည်းဖြစ်မယ်လို့မျှော်လင့်ရပါတယ်ဒီလိုလွှတ်တော်နဲ့အစိုးရကြားသဘောတူနိုင်တဲ့အခြေအနေမရှိသေးခင်မှာရပ်ဆိုင်ထားတဲ့ Federal အစိုးရလုပ်ငန်းတွေပြန်စားဖို့နဲ့အစိုးရဝန်ထမ်းတွေလစာရဖို့ဆိုတာကလည်းမရေမရမမျော်လင့်နိုင်သေးတဲ့အခြေအနေမှာရှိနေသေးပါခင်ဗျာ
ကုသိန်းထိုင်ကိုတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။သတ္တရှင်များရှင်ခုတစ်ခါမှာတော့သတ္တရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညထိုင်လီလိုင်းနဲ့ရောက်ပါပြီရှင်။ကုသညုံနဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ပေးထားတဲ့ထိုင်လီလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါ။
တော်ရှိမှာပြာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါရဲကျွန်တော်ဒီနေ့ဆွေးနွေးမဲ့အကြောင်းရင်းကတော့ရခိုင်ကြက်တက်ပြဿနာဘလူးရှင်းကြမလဲဆိုတာပါရခိုင်ပြည်နယ်တွင်းမှာရိုဟင်ဂျာရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြက်တဲတွေကြုံနေရချိန်မှာပဲအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စိုက်ဝင်တွေပိုးပြီးတော့ခက်ခဲလာမယ့်အနေအထားမှာကြုံနေရပါတယ်ကြောင်မလို့ခုဒီနေ့ကျွန်တော်တိုက်လေလိုက်စီစဉ်မှာဒီကြုံနေရတဲ့ရခိုင်ကြက်တဲနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့ချဉ်ကပ်မှုအာဏာပိုင်တွေနဲ့ဘလူးကိုင်တွဲတင်တယ်လဲဆိုတာကျွန်တော်သုံးသပ်ဖြစ်ရှာဖို့ဖြစ်ပါတယ်။ပေါင်းစနစ်ပြပူအဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမလူကတော့ဒီသတင်းစာဆရာကြီးကိုစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီကိုသက်ဆွေဝင်မှာကိုသက်ဆွေဝင်ကတော့ဒီစန်နဂျီလို့ခေါ်တဲ့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုစုကရှိသူတူဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေလိုင်းပုံကိုရောက်နေပါပြီ။ကျွန်တော်သတင်းစာဆရာကိုစီသူအောင်မြင့်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်။ကိုစီသူရေကြားရမယ်ထင်ပါတယ်။
ဟုတ်ကဲ့
အရင်ဆုံးကျွန်တော်မေးချင်တာကတော့ဒီပြီးသွားတဲ့အဖြစ်ပြက်ဒီရခိုင်အေးအေးတက်လက်နက်ကိုင်ဖွဲ့ရနေပြီးတော့ရကင်းစကနေတိုက်ခိုက်တာနဲ့ပတ်သက်လို့ဒီအစိုးရထုတ်ပြန်ချက်တော့ဒေသရှင်လင်းပွဲတွေလုပ်တဲ့အခါမှာဒီပြဿနာဒီအခြေအနေတွေမှာအေးအေးနဲ့အာစာကနှစ်ဖက်ဟန်ချက်ညီညီပူးပေါင်းဆောင်ရွက်တယ်လုံးဝပူးပေါင်းတာမဟုတ်တော့မှတစ်ဖက်တစ်ဖက်နားလည်မှုယူပြီးတော့ရခိုင်ဒေသအတွက်မှသူတို့ဖန်တီးလာတယ်လို့တုံ့နှုံသွားတာကြီးကျွန်တော်သတိထားမိတာအဲ့ဒါဘယ်လောက်ထိဖြစ်နိုင်ခြေရှိပါလဲခင်ဗျာကိုစီသူအောင်မြင့်အမြင်သိကြပါလဲ
အဲ့အဓိကကတော့အဲ့ဒါကျွန်တော်တို့သိရတာကဦးဇော်သေးကတရင်းသာရှင်းလင်းပွဲမှာပြောတာလောက်ပဲကျွန်တော်တို့သိရတယ်ဆိုတော့ဥမာခိုင်လုံနဲ့အထောက်ထားပါညာဒါကြီးကတော့မသိရဘူးဗျာခိုင်လုံနဲ့အထောက်ထားမသိရဘူးဆိုရင်တော့ဒီဥစ္စာကကျွန်တော်တို့အတိအကျဖို့တရင်းသာဆရာတယောက်နေလဲပေါ့နော်အတိအကျဖို့ဆိုတာတော့ဖြစ်ခဲ့ပါ
ဟုတ်ကဲ့ခင်ဗျာနောက်တစ်ချိန်ထဲမှာပဲအခုဒီဖြစ်နေတဲ့ရခိုင်ကိစ္စနဲ့ပတ်သက်လို့အထူးဖြစ်လက်ရှိနောက်ဆုံးဖြစ်ပေါ်သွားတဲ့အီတိုက်ခိုက်ခံရတဲ့ကိစ္စတွေပေါ့အဲ့တော့အဲ့ကိစ္စနဲ့ပတ်သက်လို့အစိုးရနဲ့တက်ရဲ့ချင်းကပ်မှုတွေသဘောထားတွေတစ်ထပ်တည်းကြားတယ်တူတယ်လို့ပြောလို့ရပါလားဘလို့မြင်ပါလဲကုစီသူ
အဲ့ကျွန်တော်နားလေတော့ကအခုတရင်းကရှင်းလင်းပွဲကျွန်တော်တို့ဗါလဲနှစ်ခုကြုံရတော့ဗောနော်တစ်ခုကဦးဇော်သေးကနေပြီးတော့မှဒီရှင်းတဲ့တရင်းကရှင်းလင်းပွဲအဲ့ဒီကရှင်းလင်းပွဲမှာကတော့ဟိုပြဿနာတွေအများကြီးပြတ်သွားတယ်ပေါ့နော်အဲ့ဒါကအဓိကပါလဲဆိုတဲ့ခါကျတော့အဲရှင်းလင်းပွဲမှာပါတဲ့အချက်လက်တချို့ကိုသူကထုတ်ဖော်ပြောဆိုတာရယ်နောက်တစ်ခုကသူကနိုင်ငံဝန်ထမ်းတို့မဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်တို့ပေါ့နော်ဟိုရခိုင်တိုင်းသားတွေတက်ကိုလှည့်ပြီးတော့ပြောတာလို့ပါလို့ပြောတယ်အဲ့ဒါကြီးလဲပြဿနာချုပ်သွားတယ်အဲ့ဒါတစ်ခုနောက်ဒုတိယတစ်ခုကတော့ဒီရက်ပိုင်းမဲ့လုတ်သွားတဲ့တမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့သတင်းကသတင်းထုတ်ပြန်ချက်ပေါ့အဲ့ဒီမှာလဲဒေါက်တာစစ်ကြည်ကိုယ်တိုင်ကဟုတ်ကဲ့လို့ပြောတယ်ပါညာဆိုပြီးတော့မှအဲ့လိုပြောတာရှိတယ်ဒါပေမဲ့ကျွန်တော်နားလေဒီလောက်ကအဲ့ဒီကုလားတော်လို့လူ့ဝက်ဖြစ်တဲ့အချက်ပေါ့နော်အစိုးရနဲ့တပ်မတော်နဲ့တကယ်ဖြစ်တဲ့ကောင်းဆောင်တွေပြောတာကိုမဆိုထားနဲ့ကျွန်တော်တို့ဒီဟိုတာမန်ဘာလဲ PD တွေနဲ့တွေ့ဆုံတဲ့ဟိုချန်တန်ဟောက်တို့ဘာလဲအဲ့လိုမျိုးဟိုဘာလဲသဘောထားနဲ့ငြင်းငြင်းကြီးကိစ္စတွေဘာလဲရှင်းနေတဲ့ဒီမှာတော့မှအဲ့ဒီ QA မှာဟိုဘယ်လိုမူဝါဒတွေချမှတ်လိုက်တယ်ဘယ်လိုဆုံးဖြတ်လိုက်တယ်ဆိုတဲ့ဟာလောက်ကတော့ပြောဖို့ရှိပါတယ်ဒါပေမဲ့တူးချင်းကဘယ်လိုဖြစ်ပါလဲဒီဟာကိုဘယ်တယောက်ကဖြစ်သဘောမတူပါဘူးဘယ်တယောက်ကဖြစ်သဘောတူပါတယ်ဆိုတာကထုတ်ပေါ်ပြောဆိုလေးမရှိဘူးရတာအဲ့တော့ဒီဟာလေးထုတ်ပေါ်ပြောဆိုတဲ့ဥစ္စာကကျွန်တော်နားလည်တော့ကဆိုရင်စိတ်တော့မသိတော်ဘူးလေဒီလေအစလိုကအကုန်လုံးကိုထုတ်ပြောမှလားအကုန်လုံးကထုတ်ပြောတာမဟုတ်ဘူးတချို့တော့အချက်လက်တွေကိုထုတ်ပြောတာပေါ့နော
်
အဲ့တော့အဲ့ဒီသဘောမျိုးကိုကျွန်တော်ကခံမှန်းကြည့်တဲ့ခါကျတော့ဒေါက်တာစစ်ကြည်ပြောတဲ့စကားလုံးအတိအကျလဲကျွန်တော်တို့ကမသိရဘူးနောက်သူဘယ်လိုပြောတာလဲမသိရဘူးဥမာအဖြစ်နိုင်ကြီးရတော့အမျိုးမျိုးပေါ့နော်အဲရင်းခန်းကြီးတက်ခက်ခါရတဲ့ခါကျတော့နိုင်ငံလုံးလုံးကြီးကိုဖိထိုက်တယ်ဆိုရင်တော့ဒါတက်မလို့ကဒုအကမြအောင်ဆောင်ရပါဒါမျိုးပြောတာဖြစ်ကောင်းဖြစ်နိုင်တာပေါ့ဒါပေမဲ့ဒီဥစ္စာပေါ့နော်အေးရခိုင်တက်တဲ့အခုလုံးကိုအဆက်တက်လောင်းချမ်းပြီးတော့တတ်မှတ်လိုက်ကြဒီလိုမျိုးပြောသလားမပြောဘူးလားဒါလည်းကျွန်တော်ကမသိနိုင်ဘူးအဲဆိုတဲ့ခါကျတော့အစိုးရနဲ့တက်မလို့နဲ့သဘောထားတစ်ခုတည်းရှိနေတယ်ဆိုသလားဟုတ်တာဟုတ်လားဟုတ်လားမဟုတ်လားဘူးဆိုတဲ့ဥစ္စာတော့ပြောရတော့ဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ note check ကအခုလိုမျိုးအေးလက်နက်ကင်ဖွဲ့ရီရခိုင်ပြည်နယ်အတွင်းမှာပို့ပြီးတော့အားကောင်းလာတဲ့အနေအထားအခုဆိုရင်ဘာပြောဒီတိုက်ပွဲတွေကမြင်နေရတယ်ကြုံနေရတယ်နောက်တစ်ချိန်တည်းမှာပဲတလောကပဲအာစာအဖွဲ့ကနေပြီးတော့ရဲဒီကွန်ပိုင်းတစ်ခုကိုတိုက်ခိုက်တဲ့ဆိုတဲ့ဗီဒီယိုဟာမျိုးပေါ့နော်အစိုးရဘက်ကနေပြီးတင်လာတာမျိုးတွေရှိတော့တကယ်ပဲအာစာ NDA ANDA ရခိုင်ပြည်နယ်တွင်းမှာမတိမငြိမ်ဖြစ်အောင်ချိန်ဆောင်နေပြီလားကိုစစ်သူအမြင့်အမြင့်သိကြပါလားအဲ့
တော့ဟိုဒီကြရတဲ့ခုကတော့ရှေ့ပိုင်းမှာရှိတဲ့မှတ်တမ်းကြီးပေါ့နော်ရှေ့မှာရှိတဲ့ဖြစ်စဉ်တွေကိုကြည့်တဲ့ခါကျတော့ပထမတစ်ချက်က ကျွန်တော်မှဒီအာဇာအဖွဲ့ကတိုက်ခိုက်တယ်ဆိုတော့ဖြစ်စဉ်တစ်ခုကိုကျွန်တော်တို့ဟိုကြုံရဘူးလေ။ဒါပေမဲ့အဲ့ဒီဥပဒေကိုကြည့်လိုက်တဲ့အခါကျတော့စစ်မှုကြီးကလက်ကျင့်ထားတဲ့ဟိုဘာလဲကြောက်ကြားပုံစံနည်းနည်းအကောင်းတွေပါလိမ့်မယ်ပေါ့နော်။ဒါတတ်ခိုက်ရေးတိုက်ခိုက်ပိုင်းနဲ့အဲ့ဒါမျိုးတွေကျွန်တော်တို့မတွေ့ရဘူး။ဒီများစုကိုတို့ကစီယုံပြီးတော့မှဟိုရရလက်မှတ်တွေနဲ့အဲ့ဒီဝါဝချွန်လေးပါလိမ့်ရတယ်။ဒါတွေနဲ့အဲ့တော့ဒီကွာဒီပိုင်းနဲ့ဒါဒီနဲ့တက်ခိုက်တာကိုပဲကြည့်ရတယ်။အဲ့ဒါတပိုင်းပေါ့နော်။အဲ့ဒီဥစ္စာကလုံလုံလေးပိုင်းဆိုင်ရာကိုသူကဘာမှအနောက်ရှက်ပြေးနိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်ထင်တယ်။ဒါရှိရမရှိ။ဒါပေမဲ့အဲ့ဒီရခိုင်တပ်ဖွဲ့ရဲ့တက်ခိုက်မှုကြတဲ့အခါကျအဲ့ဒီသဘောမျိုးကျွန်တော်တို့မတွေ့ရဘူး။ရှေ့ဘက်မှာကလေးကအစိုးရကိုထုတ်ပြန်ထားတဲ့သတင်းရရောအဲ့ဒီဘက်ကိုဒီပြောက်ကိုဖမ်းမိတဲ့အခါကျတော့လက်နက်ငယ်တွေအဲကျွန်တော်မှတ်မိကြမမဘူးဆို2016ခုနှစ်လောက်ကပေါ့နော်။ဒီနေ့ရီအလက်300လောက်သူတို့ပြင်ပို့လို့ပြီးသွားပြီပါ냐ဆိုတော့မှအစိုးရကိုယ်တိုင်ကစစ်ဆေးချက်တွေထုတ်ပြန်လာတာရှိတယ်။ဒါတော့အဲ့ဒီအခြေအနေတွေကိုတက်ကြည့်လိုက်ရင်အခုရခိုင်အဖွဲ့ကတိုက်ခိုက်တယ်လို့ဆိုပြီးတော့မှထုတ်ပြန်လာတဲ့ဓာတ်ပုံတွေကိုကြည့်လိုက်ရင်ရခိုင်အဖွဲ့ရဲ့တိုက်ခိုက်မှုကတော့လူမျိုးရေးတပ်ဖွဲ့တွေဒုက္ခပေးနေတယ်။အဲပြီးတော့မှနောက်သူတို့ရဲ့စီးရုံးနဲ့နေထားပေါ့။အဲ့ဒီရခိုင်တိုင်းသားလူမျိုးတွေထဲမှာစီးရုံးထားနိုင်တဲ့အခါကျတော့မြို့ပေါ်တွေအထိပါသူကချင်းချောက်ထားနိုင်တဲ့အနေအထားရှိတယ်။အဲ့ဒီဥပဒေမှာတော့အန္တရာယ်ရှိတယ်။ဒါပေမဲ့အေးတပ်ကိုအကြပ်ဖို့ပေါ့နော်ဒီအကြမ်းဖက်အဖွဲ့ရဲ့တက်ခိုက်မှုကြတော့ဘယ်တော့တော့ဖြစ်နိုင်ကြလဲနောက်ပြီးတော့မှဒီဒီထဲမှာထုတ်ပြန်လိုက်တဲ့ဟာကဒါကတကယ်ပဲလားစိတ္တဥစ္စာကျွန်တော်တို့ပြိမသိသေးနိုင်ဘူးရှင်းပါအကြည့်ပြဖြစ်သွားတဲ့တက်ခိုက်မှုလက်ချေကိုကြည့်ရတော့ဒီအာသာတက်ဖက်အဖွဲ့ကကျွန်တော်တို့မျိုးတက်ဖွဲ့တွေကိုဟိုဒုက္ခပေးနေတဲ့အနေအထားတော့ရှိခဲ့ဘူးလို့ပဲကျွန်တော်တို့အဲ့လိုနားလည်ထားပါ
ဟုတ်ကဲ့ကိုစီစော်မြစ်လေးလိုက်ပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်ကိုသက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုသက်ဆွေဝင်းကြားမယ်ထင်ပါတယ်တိကတော့ကိုသက်ဆွေဝင်းကိုဒီမြန်မာလူထုရဲ့တုံ့ပြန်ချက်ကျွန်တော်အရေးဆုံးမေးချင်ပါတယ်။အာစာအဖွဲ့တိုက်ခိုက်ခံရတော့ကတော်တော်လေးမြန်မာနိုင်ငံထဲမှာကြေပြက်ပြက်လူထုရဲ့ရည်ပွဲသဘောပြောမယ်ဆိုလို့ရှိရင်ဒီအာစာအဖွဲ့ကိုခါအတီးတီးဖိတ်ခဲ့ကြတယ်။အခုအေတိုက်ခိုက်ခံရတဲ့ပတ်သက်လို့အေနဲ့ပတ်သက်လို့သဘောရာလူတွေကြားထဲမှာဘယ်လိုရှိလဲ။ကိုသက်ဆွေရဲ့အမြင်သိချင်ပါတယ
်။ဒီအေကိုလည်းကျွန်တော်တို့ကဒီကြက်ကနာဒီဒဂင်းမီဒီယာကြီးရဲ့ပုံပေါ်မှုရောက်ကိုပဲလူတွေကလိုက်နေကြတာပါပဲ။အဲလူတွေမှာပြဿနာကျွန်တော်တို့ကဒီတော့တရင်းနေနေအမှန်ကိုကျွန်တော်တို့သိဖို့အတွက်ရှိမနေဘူး။အဲ့ခါကျတော့ဒီမီဒီယာရေးပုံဖော်ရေးနောက်စိတ်မီဒီယာရေးဆွဲဆောင်မှုနောက်ဒီနောက်ကိုပဲကျွန်တော်တို့ကလိုက်နေရတာဖြစ်တဲ့အခါကျတော့ဒီလူရဲ့သဘောထားကတော့ဒီမီဒီယာရေးဆွဲဆောင်မှုနောက်ကိုပဲပါတယ်လို့ပြောရမှာပါပဲ။ဒါပေမဲ့ကျွန်တော်တို့ဒီ online မှာဖြစ်နေတဲ့ဟာတွေ online မှာရှိနေတဲ့ဟာတွေကလည်းတကယ်မှန်အောင်မှန်ရလားဆိုတာတွေကလည်းကျွန်တော်ပြန်ပြီးတော့ကြည့်ရမှာပေါ့နော်။ဒါလည်းကျွန်တော်အကောက်တူရအများရှိနေခါကျတော့ကျွန်တော်ထင်ရဖို့ခက်တယ်။ဒါပေမဲ့ဒီဇေယျာထဲမှာကျွန်တော်ပြောကြည့်တဲ့အခါကျလို့ရှိရင်ဒီကဒီကိုဒီကနော်ရည်နားလေထားသလိုမျိုးဒီတိုင်းပြည်နဲ့နိုင်ငံဆိုတာမျိုးမဟုတ်ဘူးလေတပုံးလေးခုပြီးတော့ဒီရက်သေးရွာထဲမှာတော့မြင်ရတာမျိုးရှိတယ်ဒီတပုံးလေးနဲ့ဒီစစ်တပ်နဲ့တိုက်ကြတယ်ဆိုတဲ့ဟာမျိုးသူတို့ဒီဇေဘူးရအချင်းအကြမ်းမြင့်နားလေကြတာမျိုးပဲရှိတယ်အဲ့တော့ဒီပြည်သူတွေမှာတော့ဒီတိုင်းပြည်နဲ့နိုင်ငံကြီးအခုစဒီအခုတည်းကဖြစ်နေတဲ့တိုက်ပွဲတွေမှာဆိုလို့ရှိရင်ဘာကြောင့်မို့လို့ဒီအေရနေပြီးတော့တိုက်နေရတယ်အေပြောတယ်ဒီ conversation ကဘာလဲဆိုတာမျိုးကြီးသူနားလေကြတာမျိုးရောဒီရက်ရွာထဲမှာတော့ကျွန်တော်ပြောမိတော့ကတော့မရှိဘူးဒီပြည်သူကြားထဲမှာတော့အဲ့ဒီလိုဟာနေရမျိုးရရှိတယ
်။
ဒါပေမဲ့ online မှာတော့ကျွန်တော်ပြောနေကြတဲ့ဟာကြီးကဟိုပုံစံမျိုးစုံတွေရှိနေကြတာပေါ့
။ဟုတ်ကဲ့ခုနကကျွန်တော်မေးခဲ့လို့ပါပဲ။ AA နဲ့ ASA ပူပေါင်းပြီးတော့သဘောထားညှိနှိုင်းယူပြီးတော့တချို့စနစ်ကျလုပ်တယ်ဆိုတော့အမြင်မျိုးဥစော်ထိကပြောသွားတာရှိပါတယ်။နောက်ဒီတက်မရော်ရဲ့သတင်းစာရှင်းလင်းပွဲမှာဆိုလို့ရှိရင်လည်းတက်မရော်ကမေယူမီရဲ့အနောက်ဖက်ခြမ်းမှာဘေအိုစုမေယူမီရဲ့အရှိတ်ဘက်ခြမ်းဘေအိုစုနေရာယူပြီးလှုပ်ရှားတယ်ဆိုတော့ AA နဲ့ ASA ဟန်ချက်ညီလုပ်တဲ့သဘောမျိုးပြောတယ်။ဒီပေါ်မှာကောလူတွေရဲ့တုံ့ပြန်ချက်ဘယ်လိုရှိလဲခင်ဗျာ။တကယ်ပဲအဲ့လိုပဲယူဆပါလား
။အဲလူတွေကဒီပြည်သူတွေမှာတော့လက်ရှိဒီရခိုင်ဟာကိုဒီကျွန်တော်ဒီအောက်ချိန်မှာပေါ့နော်ကျွန်တော်ဒီပတ်ဝန်းကျင်ဒီအတိုင်းဝန်းကျင်တွေမှာကျွန်တော်ပြောမိလောက်ကတော့ဂျာကြီးကိုတကယ်တမ်းတော့ဒီအများကြီးနားလည်မနေဘူးဒီကက်ဒီလက်ရှိပြဿနာကိုအများကြီးနားလည်မနေဘူးဆိုတဲ့ဟာတော့ကျွန်တော်အနေနဲ့သတိထားမိတယ်လက်ရှိဒီတိုက်ပွဲတွေဘာလို့ဖြစ်နေလဲဆိုတော့မသိဘူးနောက်ချက်ကကျတော့ဒီတက်ခဲ့ဒီဆက်ကြောင်းပေးထားတဲ့ဟာတခုကဒီသူတွေကဒီတိုင်းပြည်လက်နက်ကိုင်နဲ့ဒီလေးလာလောက်အပြစ်ခက်ရဆေးရေးဘက်ကိုလှုပ်ထားတယ်။တက်မတော်ကနေပြီးတော့တကယ်တမ်းအပြစ်ခက်ရဆေးနေတာနဲ့ဘာလို့ဒီအေရငါတို့နဲ့တိုက်ပွဲဖြစ်နေရလဲဆိုပြီးတော့အဲ့လိုအဆုတ်သဘောနဲ့မြင်နေကြတာမျိုးတွေရှိရလို့ကျွန်တော်တွေ့ဖြစ်တယ်။အဲ့တော့ဟိုအေရနဲ့အာဆာနဲ့ပေါင်းနေမပေါင်းဆိုတဲ့ဟာမျိုးတော့ဒီလိုသူတို့ဒီထဲမှာမြင်နေကြတာမျိုးရှိဘူး။ဒါပေမဲ့ဒီကျွန်တော်တို့ဒီတက်ကြလို့ရှားပြီးတိုင်းဝိုင်းထဲမှာတော့ဒီဟာတော့ကျွန်တော်အများကြီးတပိတ်ဖြစ်ကြအောင်ဖြစ်နိုင်လားမဖြစ်နိုင်လားဆိုတော့ဘာလို့လဲဆိုအေဒီလေးရတယ်အခုချိန်ကြီးကအာဆာနဲ့ပတ်သက်ပြီးတော့တိတ်အများကြီးပြောထားသေးတာမရှိဘူးလို့မျိုးရင်းဆိုင်နဲ့ပတ်သက်ပြီးတော့လည်းအများကြီးပြောထားသေးတယ်ကျွန်တော်သိမတွေ့ရအောင်အဲ့ခါကျတော့ဒီနောက်ွယ်မှာဒီစီးရေးလုံချာမှုဖြစ်နိုင်လို့ဖြစ်နိုင်ဆိုတာလည်းတော့မမြင်ရဘူးပေါ့နော်ဒါပေမဲ့ဒီကျွန်တော်အနေနဲ့ဒီသုံးသပ်မိလောက်ကတော့အဖိနှိတ်ခံရတဲ့သူချင်းချင်းဒီလူမျိုးရေးအတွက်တိုက်ပွဲဝင်ကြတဲ့သူချင်းချင်းကြားထဲမှာဒီပုံရံသူတစ်ခုဖြစ်နေတဲ့ကြောင့်မို့လို့ဒါကိုပူပေါင်းလုံးဆောင်မယ်ဆိုလို့ရှိရင်လည်းဒါလုံးဆောင်နေကြရဲ့ဆိုလို့ရှိရင်လည်းဒါအနေနဲ့အထူးဆက်မဟုတ်ဘူးလို့ကျွန်တော်အနေနဲ့ထင်တယ်ဒါတော့
မျိုးမျိုးအမြင်မျိုးမျိုးကိုင်းနိုင်လိမ့်မယ်ဒါပေမဲ့ကျွန်တော်အဲ့လိုပုံစံမျိုးတွေတော့အမြင်တယ်ဒါပေမဲ့ဒီဟိုအေးဘက်ကနေပြီးတော့လေဟိုခုတစ်ခါတော့ထုတ်ပြန်ထားတာသူကကျွန်တော်နေတွေးပြီးဒါသူမရှိပါဘူးသူကမျိုးပြောတာမျိုးတော့ကျွန်တော်ဟိုခုတစ်ခါတော့တည်ထားလိုက်ပြီးများရှိတယ်အဲ့တော့ဒီပြည်သူတွေကြားထဲမှာတော့ဒီ information ဟိုကလိဟာမှုရောဒီတရင်ချက်လက်ဟာနေရကျွန်တော်တွေ့နေရတော့လေတရားကြီးရှင်းမနေသေးဘူးအဲ့တော့ကျွန်တော်အနေနဲ့ကအရေးကြီးတာကဒီမီဒီယာပိုင်းဆိုင်ရာမှာအများကြီးအရေးကြီးတာကျွန်တော်မီဒီယာဘယ်လောက်ထိလွတ်လွတ်လပ်လပ်ဒီတရင်တွေရှားယူဝင်ရှိမလဲပြီးသွားလို့ရှိရင်ဒီတရင်တွေပြည်သူတွေချပြခွင့်ရှိမလဲအရေးကြီးတာလေအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ဟိုတနေ့ကလိုမျိုးကျွန်တော်အာဆာအနေပြီးတော့ဒီဖီချောင်းကိုတိုက်ချက်ဟိုတိုက်တယ်ဆိုပြီးတော့ထွက်လာတဲ့ဗီဒီယိုလိုဘယ်မှမသိရင်းနဲ့ဒီလိုမျိုးဒီဗီဒီယိုတခုကိုအစိုးရဘက်မီဒီယာအနေနဲ့ဖြန့်ပြီးတော့ဒီရေးကြောက်ွာကတစ်ချက်ဖြန့်လိုက်တာလေဒီလူကအစိုးရပြောတာမျိုးပြုံတာမျိုးဖြစ်သွားလို့ရှိရင်တကယ်ဒီပြင်ချီလေးနဲ့ပုံပြီးဝေးလာပြီးဖြစ်နိုင်ရည်ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကိုတက်ဆွေဝင်လေးလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျကျွန်တော်တို့ရရှင်တွေဖိတ်ခေါ်ခြင်းပါလေအရင်ဆုံးကိုတီးလက်မှုကိုဖိတ်ခေါ်ခြင်းပါလေကိုတီးလက်မှုတို့တုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီဖိတ်စဉ်ကိုကြည့်မယ်ဆိုရင်ကခိနှိမ်မှုကလည်းပြန်လေကြာစီတက်ခတ်မှုတစ်ခုပဲလို့ကျွန်တော်ထပ်မံပြောခြင်းပါလေခင်ဗျဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တိုင်းလာပြည်သူကခိနှိမ်ခံရပြီးတော့တော့ဒုက္ခတွေဒီနောက်များစွာဖြစ်ခဲ့ရပါတယ်အဲ့ဒါကတော့တိုင်းပြည်ထဲကတော့ခေါင်းတော်တွေကတကယ်ပြည်သူလူခိနှိုက်လို့ဒါဖြစ်ရတဲ့ကိစ္စဖြစ်ပါတယ်။နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်နော်ဒီကျွန်တော်မေနကမှာပေါ့ဗျာနော်ကျွန်တော်မေနကနဲ့အဝေးနေနေပဲကျွန်တော်သိပါတယ်။မေနကမှာနော်နိုင်ငံတကာကနော်ရင်းလီလာမယ်ဆိုတာကိုနော်သူအများကြီးပြုစုခြင်းနဲ့ဒါပေမဲ့နော်ခေါင်းတော်တွေကပြုစုခွင့်မပေးဘူးဖြစ်နေပါတယ်ခင်ဗျ။ဟု
တ်ကဲ့။
အဲအကြောင်းကိုပြည်သူတွေကနော်အမှန်မှကျိုးလို့ချင်တယ်သူတို့ကပြီးမကျိုးဘူးဆိုတဲ့သဘောမျိုးသိရောက်တယ်ဒါကြောင့်မို့ပြည်သူအတွက်အမှန်မှနစ်နာတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်နောက်ထပ်သရရှင်တူဖိတ်ခေါ်ချင်ပါတယ်ဥမောင်ကျော်စံမင်းပြရပါတယ်ဥမောင်ကျော်စံတို့တော်တော်လေးဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ကျွန်တော်မိသားစုကိုအခုလည်းနိုင်ငံရေးကိုဆွေးနွေးပေးချင်ပါကျွန်တော်တို့အစိုးရကပဲဝါဒချက်ရတယ်ကျွန်တော်ကမြင်ပါတယ်ဆက်လို့ကြည့်ရင်ဒီအစိုးရကဝါဒပြန်နေတယ်ဒီလိုဟာပေါ်ပေါ်ရည်တိထုတ်နေလေတိုင်းရင်းသားတွေကအချင်းချင်းကျွန်တော်တို့ပြောမယ်ဆိုလို့ချင်းရခိုင်ကမှကျမမုန်းကိမှုကြီးဖြစ်လာလေလေအဲ့ဒါပဲကျွန်တော်တို့ကဒီနေ့ဒါကြောင့်ဒီလိုမျိုးဝါဒပြန်လာတဲ့ဒါလေးမလုပ်ပါနဲ့ဒီလိုမျိုးဆိုလို့ရှိရင်အဲပြိမှုနဲ့ဖြစ်နေကြမှာလို့ပါလေအာဟိုကဒါလည်းမရှိလို့အခုဒါလည်းရှိနေရတယ်ဒါလည်းမလုပ်ရဘူးဆိုတာလည်းဒါဒီတန်ရင်းနဲ့ဒီကေသာမကဘူးကျွန်တော်နေလာကဗမာပြည်လေဒီတိုင်းဗမာပြည်စီးပွားရေးကိုဖြစ်လာတော့မယ်ဒါဒီလိုမျိုးမဟုတ်တော့ဘူးဒါကြောင့်ဟိုကငွားဆိုင်ရေးချားရှိခါရမှာမိနေပြီလို့ကျွန်တော်မြင်တယ်ဒါကြောင့်ခွေးငွေနဲ့ချင်းကြပါဒါဒီမချင်းနေဘူးဘာလို့ချင်းနေမလဲဆိုတော့ကျိုးတင်ချင်းနေစီကနေမလုပ်ကြပါနဲ့အရှင်းရှင်းလေအရှင်းရှင်းတော့
โอเคဥမောင်ကျော်စံကျေးဇူးပါကျွန်တော်ဥမောင်ကျော်စံဆိုလိုတဲ့စိုးရင်ချက်ကိုသဘောပေါက်ပါပြီ။နောက်ကျွန်တော်နောက်တော့ရှင်တူဖိတ်ခေါ်ကြပါလေ။ကိုဝေယံစိုးတို့တို့တို့လေးဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာ
။ Hello
။ဟုတ်ကဲ့ကိုဝေယံစိုးဆွေးနွေးမြင်မြန်လို့ရပါတယ
်။ဟုတ်လားဆွေးနွေးရချက်လို့ပဲ။ဆွေးနွေးတော့ချက်လို့ပ
ဲ။အကူယံစိုးကြားပါလား။ကိုဝေယံစိုးဆွေးနွေးလို့ရပါတယ်တူတူတူ
။အကောကျွန်တော်ကိုဝေယံစိုးပါ။ဒါဆိုလည်းသူကမချတော့ချက်ပြလို့ပ
ါဟုတ်ကဲ့အကူဝေယံဆိုးဆွနေမင်းမြမယ်ဆိုရဲအကြောင်းအရာဘာပါလဲခင်ဗျဟ
ုတ်ကဲ့ကျွန်တော်ဆွနေချင်တာကြတော့အစောကတည်းကလူကိုစီတောမင်းဆွနေတဲ့တည်းမှာလည်းတောက်ရှင်လို့ပါကျွန်တော်ဒီရကောင်းကျိုးနဲ့ဒေတာတိနဲ့ဆွနေလို့ဒီအခုတောင်ကျွန်တော်ချားရတာတနေ့တည်းလေဒီမှာစိုက်တင်းကျိုးလို့ကြည့်ကြပြီကျွန်တော်ကျွန်တော်ဒီကကျွန်တော်မင်္ဂလာလေဒီတူအတူရောအားစားတူရောသူတို့ရေချေရနေကြမတူစလုံးတော့ကျွန်တော်ဝင်လိုက်တယ်ကျွန်တော်ကတုံးချရတယ်တမျိုးကျွန်တော်ဒီဒေတာနဲ့တိုင်းတာတွေဒီရကန်တိုင်းတာတွေကတိုင်းတာတွေအမျိုးဒုက္ခတိမကနေရဒုက္ခအဒုက္ခဟောကြတဲ့ကျေရှိဘမစုတက်ကဘမစုတက်ကောလက်ရှိတမရတမရဆိုးရဆိုးပြီးတော့ခေါ်လို့မရဘူးကျွန်တော်မြင်ကြတော့
သူတို့လက်ရှိတမရာဆိုရဆိုရကောရှင်ကကိုကျွန်တော်တို့ပြချင်တယ
်ဟုတ်ကဲ့ကို
ဦးတို့တို့ပြချင်တယ်ဆိုရင်တော့ဒီမှာသူတို့အတန်းလုံးကြတဲ့တမန်ငယ်လုံးကိုသူတို့ဆက်ပြီးတော့ပြုတူပြတာဝေတန်းတန်းကိုမရမလို့ဆက်ပြီးတော့သူ့နဲ့မရဆက်မယ်မရှိမယ်မရင်းချင်းမယ်အကောင်လုံးကလည်းသူကတော့ကြတော့ကွန်ပျူတာနဲ့အကောင်မနေချင်သူတို့လူများရော
ဟုတ်ကဲ့ကိုဝီယန်ဆုဟုတ်ကဲ့ကျေးဇူးပါကိုဝီယန်ဆုကိုဝီယန်ဆုဆုလို့ရတဲ့သဘောကျော်သဘောပါပါကြီးတော်ရှင်နေကျွန်တော်ပင်တိုင်းအလှည့်ဆွေးနွေးမဲ့လူတွေကိုပြန်လှည့်ပေးချင်ပါတယ်ကျွန်တော်ကိုစီသူအောင်မြစ်ပြန်ခေါ်ချင်ပါတယ်ခင်ဗျကိုစီသူအောင်မြစ်ခုနကဆွေးနွေးသွားတာကတော့များသောအားဖြင့်ဒေသခံတွေရဲ့စိုးရိမ်ချက်တွေပြောသွားပါတယ်ကျွန်တော်တို့ကဒီမှာတစ်ချက်မေးချင်တာကအခုပြောမယ်ဆိုရင် Ranger ပြဿနာကလည်းတကယ်တမ်းပြောရင်လုံးဝဖြေရှင်းနိုင်တဲ့အဆင့်ဒုက္ခသည်တွေလက်ခံတဲ့အဆင့်လည်းမရောက်သေးဘူးအခုဆိုရင်ပဲဒီ AA ပြဿနာနဲ့ရခိုင်ဒုက္ခသည်တွေပါထပ်ဖြစ်လာပြီးပြဿနာပိုပြီးတော့ထပ်တိုးလာတယ်အဲ့တော့ဒီအချိန်ဒီမှာအစိုးရရဲ့အကြက်တဲစစ်တပ်ရဲ့အကြက်တဲလက်ရှိကိုက်တွယ်နေမှုနဲ့ပတ်သက်လို့ကိုစီတော်မြင့်ရဲ့သုံးသပ်ချက်သိချင်ပါတယ
်အခုအဲ့ဒီဥစ္စာကဟိုပြောမယ်ဆိုရင်နှစ်ပိုင်းဆိုတဲ့ခါကျတော့နှစ်ပိုင်းခွဲပြီးတော့ပြောလို့ရတယ်အဲ့ဒီဒီခုနကပြောသလိုပေါ့နော်တစ်ဖက်ကိုရောက်သွားတဲ့အမိုးဆင်းတွေလက်ခံရေးကဟိုအကြောင်းအရာအားဖြင့်ဆိုရင်လည်းခြားနာတယ်ခုနကအေးရခိုင်တပ်ဖွဲ့တွေတိုက်ခိုက်မှုနဲ့ကနောက်နေမီဒေသသဘောအရာလည်းသူကခြားနာတယ်ဒီဘက်မောင်တော်ဒေသဘက်မှာဖြစ်နေတဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကအရင်ကတည်းကကျွန်တော်တို့ဟိုပြောခဲ့တာရှိတယ်အဲ့ဒီလူတွေကဒီတိုင်းပြည်မှာနေနေခဲ့တယ်နေခဲ့တယ်ဆိုတဲ့ခါကျတော့ဟုတ်ပြီနိုင်ငံသားအနေနဲ့ဖြစ်ခွင့်ပေးတယ်မပေးဘူးဆိုတဲ့ကိစ္စမျိုးတွေကဒါကတော့ဒါဥပဒေမှာရှိတဲ့အတိုင်းဖြစ်မှာပေါ့နော်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကိုယ်တိုင်ပြည်မှာလည်းရှိတယ်နောက်ဒုတိယတစ်ခုကမောက်ထုတ်လို့လည်းမရဘူးဆိုတာကညှစ်ပေါင်းများစွာဒါကလည်းတက်ပြီးရရှိနေပြီးသားပဲအဲ့တော့ကိုယ်တိုင်ပြည်မှာနေတဲ့လူတွေအနေနဲ့အဲ့ဒါသဘောထားပြီးတော့မှဆက်ဆံမှုဒီဟာတွေနဲ့ပတ်သက်ပြီးတော့မှကင်တယ်မှုအဲ့ဒီသဘောထားပြောင်းမှုလို့ရတယ်အဲ့ဒါဒီဘက်ကပြဿနာကိုတစ်ဖက်ကကြားတဲ့ခါကျတော့အဲ့ဒါလည်းမဟုတ်ဘူးဒီခိုင်တိုင်းသားတွေနဲ့ပတ်သက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတွေနဲ့ဖြစ်တဲ့ပฏิပက္ခပြဿနာအဲ့ဒီပฏิပက္ခပြဿနာကတော့အခြားသောတိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာနဲ့ကျွန်တော်ထင်တယ်ပြိပြီးတော့မှဟိုကွဲပြားခြားနာတာမရှိဘူးဘာဖြစ်လို့လဲဆိုတော့အခုတလောမှာဆိုရင်ဟုတ်တယ်ရဲစခန်းတွေတိုက်လိုက်တဲ့ခါကျတော့ဒါနိုင်ငံလုံးကြီးကြီးဖြီးပါတယ်ဘာညာဆိုပြီးတော့မှအစိုးရဘက်ကပါဝင်ပြောလာတာရှိတယ်အလားတူဖြစ်ရမျိုးကအပြည့်ရဲမြစ်တွေတုန်းကကျွန်တော်တို့မန္တလေးမူရှယ်ကားလမ်းဒါကျွန်တော်တို့ကုန်းပြေကြီးမှာရှိအရည်ကြီးပါတဲ့ကားလမ်းကိုသူတို့ပူပေါင်းတပ်ဖွဲ့တွေပေါ့တောင်းပလောင်တပ်ဖွဲ့တွေ KIA တွေအဲဒီမှာရှိကိုကန်တပ်ဖွဲ့တွေကဝင်တိုက်လို့အဲဒီရှမ်းပြည်နယ်အစိုးရအဖွဲ့ကနေပြီးတော့အဲဒီသုံးဖွဲ့ကိုဒါကောင်းကျန်းပြည်အနေနဲ့သတ်မှတ်လိုက်တယ်ဆိုတဲ့ဥစ္စာနဲ့ဒါလည်းဖြစ်ချင်တာရှိချင်ဘူးလေအဲတော့ပြည်ရင်းစစ်မှာဆိုတဲ့အခါကျတော့အာဒါဒီလူတွေကတော့ရှိနေအောင်ပါပဲအဲတော့ဘလို့ပဲရှိနေရှိနေကျွန်တော်တို့ဒီရခိုင်အေတပ်ဖွဲ့နဲ့ဖြစ်တဲ့ပြဿနာကတိုင်းကလက်နက်ကင်နဲ့ဖြစ်တဲ့ပြဿနာလို့ပဲကျွန်တော်တို့ကသတ်မှတ်ပြီးတော့ပြေဆုံးဟိုဆွေးနွေးတဲ့သပွဲဝိုင်းပုံကိုရအောင်ခေါ်ပြီးတော့မှဖြေရှင်းမှာပဲရမယ်အဲတော့ဟိုဘက်ကဖြေရှင်းနည်းနဲ့ဒီဘက်ကဖြေရှင်းနည်းနဲ့မတူဘူးလေမေဒေတာလည်းမတူဘူးပြဿနာချင်းလည်းမတူဘူ
းဒါပေ
မဲ့အဲ့ဒါကြီးအကုန်လုံးကိုကင်တဲ့ဖြေရှင်းမှာပြဿနာပြနေမှာပါ
ဟုတ်ကဲ့တစ်ချိန်တည်းမှာပဲခုနကကျွန်တော်ရင်ဆိုင်နေရတဲ့ Ranger လက်ခံရေးကိစ္စကလည်းမအောင်မမြင်ဖြစ်နေတယ်အခုတကယ်တမ်းပြောရင်နေမီတော့မတူပေမဲ့နေမီချင်းကဆက်နေတော့ဒီလုံခြုံရေးပြဿနာလည်းရှိလာတဲ့ခါကျတော့ဒီဒုက္ခတွေပြန်ခေါ်ရေးကိစ္စကိုရောတွားပြီးတော့ထိခိုက်နိုင်တဲ့အနေအထားမျိုးတွေရှိနိုင်ပါလားအခုအနေအထားအရဆိုရင
်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဒီအစိုးရပေါ့နော်အစိုးရဒါဝန်ကြီးတယောက်ရဲ့စကားကိုပဲကိုးကားကျင်ပါတယ်အစိုးရဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကတို့ပြောပါတယ်ဒီလိုမျိုးအေးနဲ့အဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စကဒုက္ခတွေပြန်လက်ခံရေးနဲ့ပတ်သက်လို့မထိခိုက်ပါဘူးလို့သူကအဲ့လိုပြောတယ်အဲ့တော့ကျွန်တော်နားလေတာကလည်းမထိခိုက်ပါဘူးဒီကမှာပြည်လျောင်ဖြေရှင်းရင်ဒါဘင်္ဂလားဒေ့ရှ်ဘက်ကလည်းပြည်လျောင်ကျွန်တော်တို့လည်းဒါဖြေရှင်းမယ်ဆိုရင်ဒီ process ကြီးကတော့ဖြစ်ပေါ်လာမှာပါဟုတ်ဥစ္စာနဲ့တွားပြီးတော့မဆိုင်ပါဘူးမထိခိုက်ပါဘူ
းဟုတ်ကဲ့ခင်ဗျာ
ဒီလိုကျွန်တော်နားလည်ပါ
တယ်ဟုတ်ကဲ့ကိုစီစီကျေးဇူးပါကျွန်တော်နောက်ဆုံးကိုသက်ဆွေဝင်းကိုမေးမြန်းချင်ပါတယ်ကိုသက်ဆွေဝင်းပြောမယ်ဆိုရင်ရခိုင်ပြည်ထနာက NLD အစိုးရစတက်လာတဲ့ကရင်ဆိုင်ရတဲ့ပြည်ထနာအဓိက Ranger ပြည်ထနာနဲ့ရင်ဆိုင်ရတယ်အခုဆို AA ပြည်ထနာပါထပ်ရင်ဆိုင်ရပြီအဲ့တော့ရခိုင်မှာကြုံနေရတဲ့ဒီပြည်ထနာတွေကို NLD အစိုးရအနေနဲ့တကယ်ပဲကြော်လာနိုင်မလားဒါမှမဟုတ် NLD အစိုးရတက်တမ်းမှာဓာကြီးကစိန်ခေါ်မှုတစ်ခုအနေနဲ့ challenge တစ်ခုအနေနဲ့ဆက်ရှိသွားနိုင်လားဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဒီဒါမှမဟုတ်ရင်တော့ခုနဆရာစီဂျုံမင်းနဲ့ကျွန်တော်နဲ့ဒီခိုင်ကျက်နာနဲ့ရင်းကြက်နာနဲ့မှာနည်းနည်းဒီဟိုကျွန်တော်အနေနဲ့ဟု
တ်ကဲ့ပြောပါ
ကျွန်တော်နဲ့ခိုင်ကျက်နာရောဒီရင်းကြက်နာရောကိုကျွန်တော်ကတော့ဒါလူသားတွေဂျုံမင်းရဲ့ကျက်နာရှိနေတယ်အဲ့ဒီဟာဒီတော့ပြီးတော့အာဖာရဲ့ဒီလှုပ်ရှားမှုပုံစံရောအေးရဲ့လှုပ်ရှားမှုပုံစံရော
ဒီပြည်နယ်မှုတစ်ခုအတွက်ကိုပြန်ပြီးတွန်းလှန်ကြတဲ့ဒီဟိုတွန်းလှန်လာတဲ့ပုံစံတစ်ခုအနေနဲ့အုပ်ချုပ်လာတဲ့ပုံစံတစ်ခုအနေနဲ့ကျွန်တော်အနေနဲ့မြင်တယ်။ဒါပြီးတော့ဒီဒီဒီအဲ့ဖိတ်ကြောင့်မလို့ဒုက္ခရောက်နေကြတဲ့ဒီလူတွေကကြောက်နေတာကျွန်တော်အနေနဲ့ကြောက်နှစ်ဖက်စလုံးတစ်ခုကိုကျွန်တော်မျှကြည့်ပြရမယ်။တို့လူကိုလူဆိုတာမရှိဘဲနဲ့လူကြီးခံနေရတဲ့ကြောင့်မို့ကျွန်တော်ဘယ်လိုမျိုးနေနဲ့ပြန်ပြီးကြည့်ပြီးတော့ဘယ်လိုလဲဆိုရဟာကျွန်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့လိုပါလိမ့်မယ်။အဲ့ဒီတစ်ဆက်တည်းဒီလူတွေကထွက်ပြေးသွားတဲ့ဒီလူတွေကြီးပြန်ပြီးလက်ခံမဲ့ဒီကောက်ဆိုရဟာမလို့ကျွန်တော်ပြန်စဉ်းစားရမှာဒီအဖိုးရကဒီလိုမျိုးဒီကူပီယာနဲ့ကော်မရှင်မှာပြောထားတဲ့အချက်တွေရဲ့900ရာခိုင်နှုန်းကျ80ရာရုပ်ကိုပြောရတဲ့အခါတကယ်အခေါ်တွေပေါ်ထားတယ်ပေါ့ဟုတ်ရဲ့လားဆိုတာကိုကျွန်တော်တို့ပြောထားတာတခုလေးကိုပဲမယုံမင်းနဲ့အချက်ကြီးတွေနဲ့ကျွန်တော်ပြန်ပြီးတော့စစ်ဆေးရမျိုးတွေပြန်ပြီးကြိုက်တာမျိုးတွေဖို့လုပ်နေဖြစ်ပါတယ်တကယ်ကျွန်တော်နားလေကျွန်တော်အထားလောက်ကခက်ပြေးသွားလူတန်းပြီးပါလောက်အတွက်ကိုရှိရဲဒါပေမဲ့ပြန်လာတဲ့လူတွေလက်ခံမှုဆိုပြီးချူခုထားတဲ့ချူခီးပကန်းလူဟာမျိုးတွေလုံနေတဲ့ဒီဖောက်မှုတွေကတကယ်လူထောင်ကနေလောက်အတွက်ကိုပဲလက်ခံနိုင်တဲ့အရာမျိုးဖြစ်နေတဲ့အခါကျတော့ဒီလူတွေကျွန်တော်ဘယ်လိုမျိုးတကယ်တမ်းလက်ခံပါလဲဆိုတာကျွန်တော်တို့ကချက်နေကြအကြီးကြီးပါအဲ့တော့ဒီအမှလေးကျွန်တော်တို့ကအစိုးရရဲ့စကားတစ်ခုလို့ပဲမလို့ပဲပြန်ပြီးတော့ကောက်တဲ့ချက်လို့ကိုလုပ်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။
ဟုတ်ကဲ့
အဲ့တော့ဒီစက်ကြတဲ့ကဒီအစိုးရကတကယ်တော့ challenge ကိုကြီးကြီးပါတယ်။အဲ့ဒီအစိုးရရဲ့ challenge ကြီးကြီးဖြစ်တဲ့လိုမျိုးဒါကြီးကိုလည်းအခုထိကိုမကြော်လွားနိုင်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့တော့ဒီဆလာကလေးကငွေကြေးပြဿနာဖြစ်တဲ့အခုတော့ပဲငွေကြေးပြဿနာဖြစ်တယ်။အဲ့တော့ဒီပုံပြီးတော့ကွဲသွားစီတဲ့ဟာကငွေကြေးပြဿနာဖြစ်တဲ့အချိန်မှာတော့မှဒီစခါရှင်ကြီးကဗမာပြည်ထဲနဲ့ဒီနှေးပြီးနေနေရတာလို့ပြောပြီးအဆောင်နဲ့ပါဆက်ဖြစ်လာတဲ့နေရာမှာကျောင်းရခိုင်ဝါဒီပူဒုက္ခရောက်လာတဲ့နေရာမှာရခိုင်ဒီလုံးဝပါဒီပမာဒီနဲ့ပေါ့နော်အထူးသဖြင့်ဒီရခိုင်နဲ့ပမာနဲ့ဆိုရပုံစံမျိုးကွဲသွားပြီးတွေ့ပြီးတော့ဒီဟိုပြဿနာရဲ့လက်ရှိလူထားပြဿနာအမြင်ဆုံးလူထားကိုရောက်နေလို့ကျွန်တော်တို့လည်းပြောလို့ရပါတယ်အဲ့တော့ဒီနေရာမှာအဆိုရအနေနဲ့တကယ်ဖြည့်ရှင်းမယ်ဆိုလို့ရှိရင်ကျွန်တော်ဒီကိုယ့်ဘာသာကိုတစ်ဖက်ပိတ်ပုံစံမျိုးဖြည့်ရှင်းတာမျိုးမဟုတ်ဘဲနဲ့တကယ်နိုင်ငံတကာအကူအညီယူတာမျိုးပြီးတော့အဓိကအကျဆုံးကဆယ်ဆယ်ရည်ရှိရပါမယ်ကျွန်တော်တို့ဒီပုံပုံပုံနေတာမျိုးရှိရှိရယ်ပြောပြရတဲ့ခါကျအ
တော့တဲ့စက္ကန့်20လောက်ပဲချိန်ရပါတော့လေဟုတ်ကဲ့ပြောပါဦး
ကျွန်တော်အဲ့လိုမျိုးပြောပြီးစတင်မှရပါလိမ့်မယ်ပြီးတော့နိုင်ငံတကာကကျွန်တော်တို့ကိုယ်ပိုင်နေနေငါတို့ဖားရုံနေပါဘူးဖြားပြတယ်မှသာလေနိုင်ငံတကာရဲ့ PR ကိုရောက်ပါလိမ့်မယ်ဒါမှမဟုတ်ဒီကျွန်တော်တို့ ICC ကိစ္စလို့ဟာမျိုးကတိုက်ရမယ့်ဟာမျိုးရှိမယ်ဒီလိုမျိုးကျွန်တော်တိုင်းပြည်ပြတိုက်ခါကြကြဒီကအများကြီးတိုက်ချက်လာမှာပါအဲ့လိုဟာမဖြစ်ချင်လို့ရှိရင်တော့ကျွန်တော်နိုင်ငံတကာကိုကျွန်တော်တို့ပုံလေးနေတာမျိုးရှိရှိနဲ့ကျွန်တော်ပူပေါင်းဆောင်ရွက်မှသာလေကျွန်တော်အဖြစ်အမှန်တစ်ခုကိုကျွန်တော်ဒီကတော့ရပါလိမ့်
ဟုတ်ကဲ့ခင်ဗျကိုစီသူအောင်မြင့်ကိုတက်ဆွေဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်ဒိုက်ရိုက်လီလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါဒီမှာပဲကျွန်တော်တို့ရန်နာကွင်ပြီးပါခင်ဗျ
ကိုယ်တိုင်ုံနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တက်ဆက်ပြီးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြကြရဖြစ်ပါတယ်ဒိုင်းလီလိုင်းစီစဉ်ကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်သောတာရှင်များရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါလိမ့်မယ
်အမေရိကန်ဆိုရရန်ရတဲ့ချို့ရဆိုင်ထားရတာကိုအဆုံးသတ်စေမယ့်အသုံးစရမူကြမ်းတစ်ခုကိုအထက်လွှတ်တော်ရီပဘလစ်ကအမတ်တွေကထုတ်ပြန်လိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရစစ်ဆန်ညီနိုင်ရေးအစီအစဉ်လို့ခေါ်တဲ့အဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့ဒီအဆိုပြုချက်ဟာဘယ်မှခီးရောက်မှာမဟုတ်ကြောင်းဒီမိုကရက်တွေကပြောထားပါတယ်ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကရုရှားသရှိုဟောင်းတူကိုအာရုံရောထိခိုက်စေတဲ့ဓာတုအစိမ်းနဲ့တိုက်ခတ်ခဲ့တဲ့ရုရှားထောက်လှမ်းရေးအကြီးအကဲတွေကိုဥရောပသမဂ္ဂ EU ကတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်ဆာဂီကရီပါလ်နဲ့တမိဖြစ်သူယူလီယာတို့ကိုဓာတုအစိမ်းနဲ့တိုက်ခတ်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဘက်ထောက်လှမ်းရေးအကြီးအကဲနဲ့ဒုတိယအကြီးအကဲပါဝင်ရုရှားထောက်လှမ်းရေးအရာရှိ၄ဦးတို့ကို EU ကပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။အိန္ဒိယအစိုးရကဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားရင်းအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်မှာပိတ်မိနေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်30ယောက်ကိုအိန္ဒိယအစိုးရကအင်္ဂါနေ့မှာဖမ်းဆီးလိုက်ပါတယ်။သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ဖို့ကြိုးစားတာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံတာကြောင့်အဲ့ဒီလိုနယ်စပ်မှာပိတ်မိနေခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့အေရခိုင်တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေရသူတွေအတွက်အထူးစိုးရိမ်ပူပန်မိကြောင်းဒေသတွင်းမှာကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးအဖွဲ့တွေကဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဘေးဒုက္ခသင့်နေတဲ့ဒေသခံတွေကိုလက်ရှိအခြေအနေမှာအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေနဲ့ချက်ချင်းနေအဖွဲ့တွေကိုကျေးဇူးတင်ကြောင်းလည်းအဲ့ဒီ INGO အဖွဲ့တွေကပြောကြားထားပါတယ်ခင်ဗျာ
။တရင်ကြီးချက်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီညတစ်စီစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အပ်ဒူရာမန်ဖြစ်ပါတယ်။ကျွန်မအီသန်စမရှင်View American တာမနက်ဖက်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6နာရီ9နာရီအထိလှိုင်းဒိုမီတာ24 40 48 50ပြင်လှလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူလာစနိုင်ပါတယ်။ View ကိုနားဆင်ကြအားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းကောင်းညချင်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.